Welcome to the Voice of America in Burmese.
မင်္ဂလာမနက်ခင်းပါခင်ဗျာ VOA American တိုင်းရဲ့2016ခုနှစ်အော်တိုဘာလ26ရက်ဗုဒ္ဓနေ့မနက်ခင်းအစီအစဉ်တွေကိုအမေရိကန်ပြည်ထောင်စု Washington DC မြို့တော်ကနေလိုင်းလွန်ပြီးတော့30:40 49တို့ကနေစတင်ထုတ်လွှင့်နေပါပြီကျွန်တော်ညဝင်းအောင်ပါဒီကနေ့မနက်ခင်းအစီအစဉ်တွေကိုတောင်းဝင်ယူတင်ဆက်ပါပါခင်ဗျာ
မင်္ဂလာမနက်ခင်းပါခင်ဗျာကျွန်တော်ကတော့ဇောင်းဝင်းလိုက်ပါဒီမနက်မှာထူးခြားတဲ့သတင်းတွေကတော့အီရန်နဲ့ဆီးရီးယားနိုင်ငံတွေအတွင်းမှာရှိနေတဲ့ IS အဖွဲ့ကိုတပြိုင်တည်းထုတ်စစ်ဆင်ဖို့ရှိတယ်လို့အမေရိကန်ကာကွယ်ရေးဝန်ကြီးကပြောပါတယ်အမေရိကန်သမ္မတလောင်းတွေဟာရွေးကောက်ပွဲမှာတိုင်ခင်တဲ့နှစ်ပတ်အလိုမှာအကျိတ်နဲ့မဲဆွဲစည်းရုံးနေကြပါတယ်။ထိုင်နိုင်ငံမှာရောက်နေကြတဲ့မြန်မာဒုက္ခသည်တချို့ကုလသမဂ္ဂရဲ့အကူအညီနဲ့မနေ့ကစပြီးတော့မြန်မာနိုင်ငံကိုပြန်နေကြပြီဖြစ်ပါတယ်။ဒီလိုထူးခြားတဲ့သတင်းတွေကိုမနက်နာ Channel တူတင်ပြပေးသွားမှာပါခင်ဗျာ
။ဟုတ်ကဲ့ပါခင်ဗျာ။ရခိုင်ပြည်နယ်အတွင်းအချမ်းဖက်သမားတွေကိုလုံခြုံရေးတပ်ဖွဲ့တွေကလိုက်လံရှာဖွေရှင်းလင်းရမှာလူအခွင့်အရေးချိုးဖောက်မှုတွေဖြစ်ပေါ်နေတဲ့ဆိုတဲ့ဆွဆွဲချက်ထွက်ပေါ်နေတာနဲ့ပတ်သက်လို့
လူကိုရစူပါဝီရောအပြင်မဲ့ဟိုအမျိုးသမီးနဲ့ကလေးတငယ်လေးအတမပါဗောနော်ဟိုတိုက်ဆိုင်တယ
်သမရယုံပြောခွင့်ရဥဇော်ထေးပြန်လေဖြည့်ရှင်းပြောကြားသွားတာပါသတင်းတွေပြီးမှနားဆင်ရဖို့ရှိပါတယ်ဒီအကြောင်းနဲ့အတူရှမ်းပြည်နယ်မှာဒီစစ်ပွဲတွေကြောင့်နေရစွန့်ခွာထွက်ပြေးနေရတဲ့ဒုက္ခသည်တချို့နေအိမ်ကိုပြန်နေကြတယ်ဆိုတဲ့သတင်းနဲ့အတူအမေရိကန်ပြည်ထောင်စုမှာသမရရွေးကောက်ပွဲအကြိုကာလနောက်ဆုံးအခြေအနေတွေကိုလည်းတင်ဆက်သွားဖို့ရှိပါတယ်။နောက်ပိုင်းမှာစနစ်ဒီအင်္ဂါညတိုက်ရိုက်လေလံအစီအစဉ်ကိုလည်းပြန်လည်နားဆင်ရဖို့ရှိပါတယ်။အခုတော့ဗိုလ်တူနေမနေ့ကနောက်ဆုံးရနိုင်ငံတကာသတင်းတွေကိုကိုဇော်ဝင်းနိုင်နဲ့မန္တနာချန်တို့ကပြောပြပေးပါအောင်ခင်ဗျာ
။အီရန်နဲ့ဆီးရီးယားနိုင်ငံတွေအတွင်းမှာရှိနေတဲ့ IS အစ္စလာမစ်စစ်သွေးကြွတွေရဲ့အမဂန်နယ်မြေနှစ်ခုကိုထိုးစစ်ဆင်မှုတွေဟာတစ်ချိန်တည်းမှာဖြစ်လိမ့်မယ်လို့မျှော်လင့်ကြောင်းအမေရိကန်ကာကွယ်ရေးဝန်ကြီး Ash Carter ကပြောပါတယ်။IS အဖွဲ့ကိုတိုက်ခိုက်နေတဲ့အမေရိကန်ဥဆောင်နယ်ညွန်မောင်းအဖွဲ့ဝင်73နိုင်ငံနဲ့တွေ့ဆုံပြီးဝန်ကြီးကာတာကပြည်ထောင်နိုင်ငံပဲရစ်မြို့မှာအဲ့ဒီလိုပြောကြားလိုက်တာဖြစ်ပါတယ်။အီရတ်တပ်ဖွဲ့တွေကမိုဆူးမြို့မှာရှိတဲ့ IS အဖွဲ့ကိုထိုးစစ်ဆင်တိုက်ခိုက်နေတဲ့တစ်ချိန်တည်းမှာပဲ IS အဖွဲ့ကိုတိုက်ခိုက်နေကြတဲ့ညွန်မောင်းအဖွဲ့တွေဟာလည်းစီးရီးယားနိုင်ငံရခါမြို့မှာရှိတဲ့ IS အဖွဲ့ရဲ့ခြေကုပ်စခန်းချီရာကိုစစ်ဆင်ရေးပြုလုပ်နိုင်ဖို့ကြိုတင်ပြင်ဆင်မှုတွေလုပ်နေတယ်လို့ဝန်ကြီးကာတာကပြောပါတယ်။ဝန်ကြီးကာတာဟာပြင်သစ်ကာကွယ်ရေးဝန်ကြီး Jean Yves Le Drian နဲ့ပဲရစ်မြို့မှာပူထွက်တဲ့သတင်းစာရှင်းလင်းပွဲပြုလုပ်ခဲ့တာမှာမိုဆူးမြို့ကို IS အဖွဲ့လက်ထက်ကပြန်လည်သိမ်းပိုက်လိုက်နိုင်ရင် IS အကြမ်းဖက်အဖွဲ့အနေနဲ့သူတို့ရဲ့အရင်အမြစ်တွေအပြင်အဖွဲ့စည်းအဖြစ်တည်ရှိနိုင်စွာစီမံကွက်ကဲနိုင်စွာနဲ့ဥစားမှုပေးနိုင်စွာနေအတွက်အခြေအကျအထည်နာသွားစေမယ်လို့ပြင်သစ်ကာကွယ်ရေးဝန်ကြီးကပြောပါတယ်မိုဆူးမြို့ဟာ IS အဖွဲ့အတွက်အရေးပါတဲ့မြို့ဖြစ်ပြီးသူတို့ရဲ့ဘာသာရေးမြို့တော်တည်ထောင်ရေးအတွက်အရေးပါတဲ့မြို့ဖြစ်ကြောင်းဒီမြို့ကိုသိမ်းပိုက်ပြီးမှ IS အဖွဲ့ခေါင်းဆောင်အဘူဘကာအယ်ဘဂဒါဒီက2014ခုနှစ်တုန်းကကြေညာခဲ့တဲ့မြို့လည်းဖြစ်ပါတယ်မိုဆူးမြို့တွင်းကထွက်ပြေးလာကြသူတွေအကြားမှာအကြမ်းဖက်သမားတွေရောပါလာနိုင်တယ်ဆိုပြီးပြင်သစ်သမားဖရန်ဆွာအိုလန်းကလည်းအစောပိုင်းမှာသတိပေးပြောကြားခဲ့ပါတယ်
အီရန်နိုင်ငံကဥဆောင်တဲ့စစ်စင်ရေးတွေအတွင်းမိုဆူးမြို့ကိုတင်းတင်းကြပ်ကြပ်ဝန်းရံထားချိန်မှာပဲ IS သွေးကြွတွေဟာစာနယ်ရိက္ခာထောက်ပံ့ရေးအတွက်ပြန်လည်ဖြစ်တင်းမှုစီးရီးယားနိုင်ငံတွင်ကသူတို့ထိန်းချုပ်ရတဲ့မြေတွေကိုမိကိုလာနေရတယ်လို့စီးရီးယားနိုင်ငံကလာတဲ့သတင်းတွေမှာဖော်ပြကြပါတယ်ဟင်းသီးဟင်းရွက်တွေတကြားဂျုံဆန်နဲ့တခြားလိုအပ်တဲ့ထောက်ပံ့ရေးပစ္စည်းတွေတင်ဆောင်ထားတဲ့ Tracker 15စင်းထက်မနည်းဟာရက်ကာမြို့ကနေမိုဆူးမြို့ကိုဥတီသွားခဲ့တဲ့ကြောင်းစီးရီးယားသတင်း Agency Smart News ကပြီးခဲ့တဲ့သတင်းပတ်ထက်မှာပဲပြောဆိုခဲ့ပါတယ်မိုဆူးမြို့ကိုတော့အီရန်နိုင်ငံတွင်ကတပ်ဖွဲ့တွေကမျက်နှာစာ3ဘက်ကနေဝန်းရံထားကြပါတယ်ဒါပေမဲ့စီးရီးယားနဲ့နယ်စပ်လူအသွားလာနေတဲ့ကနရလမ်းကြောင်းဖြစ်တဲ့အနောက်ဘက်မှာတော့ IS သွေးကြွတွေအတွက်လမ်းပွင့်နေတာဖြစ်ပါတယ်။အီရန်နိုင်ငံတွေကဒီဒေသဟာအီရန်နဲ့ကာဒစ်လူမျိုးစုတွေထိန်းချုပ်ဖို့မလွယ်ကူလာအောင်လဲကြေပြန့်လာပါတယ်။ဆီးရီးယားနိုင်ငံဘက်မှာတော့ IS သွေးကြွတွေဟာသူတို့ရဲ့အမစကန်စခန်းတွေရှိရာနယ်မြေတချို့ကိုသွားတဲ့လမ်းကြောင်းတွေကိုထိန်းချုပ်ထားဆဲဖြစ်ပါတယ်။မိုဆူးမြို့ကိုထိုးစစ်မဆင်ခင်တုန်းကတော့ IS သွေးကြွတွေဟာမြို့ကိုအုပ်ချုပ်လည်ပတ်ဖို့အတွက်အီရန်နိုင်ငံတွင်ကတရားမဝင်မြေအောက်စစ်ပွဲလုပ်ငန်းတွေကိုမှုကိုအားထားကြရတာပါဒါပေမဲ့လည်းအခုအခါမှာတော့မိုဆူးမြို့ကိုဆက်လက်ထိန်းချုပ်ထားနိုင်ဖို့စစ်တမ်းတင်ဆီးရီးယားနိုင်ငံဘက်ကဥလှည့်လာနေတာဖြစ်ပါတယ
်အမေရိကန်သမ္မတရွေးကောက်ပွဲကျင်းပဖို့သတင်းနှစ်ပတ်တာလိုတော့တဲ့အချိန်သမ္မတအဖြစ်ရွေးကောက်တင်မြှောက်ခံရရေးအတွက်အကြိမ်နဲ့ရှင်ပြိုင်ကြရမယ့်ပြည်နယ်တစ်ခုဖြစ်တဲ့ Florida ပြည်နယ်မှာ Republican တမန်လောင်း Donald Trump နဲ့ Democrat တမန်လောင်း Hillary Clinton တို့ဟာအင်္ဂါနေ့ကမဲဆွယ်ဆီယုံနေကြပါတယ်။ American နိုင်ငံအရှေ့တောင်ပိုင်းဒေသမှာရှိတဲ့ Florida ပြည်နယ်ဟာအကြိမ်နဲ့ရှင်ပြန်ရမယ့်ပြည်နယ်တွေထဲမှာအကြီးဆုံးပြည်နယ်တစ်ခုလည်းဖြစ်ပါတယ်။ဒီပြည်နယ်ကနေတမန်ဖြစ်ရေးအတွက်လိုအပ်တဲ့ Electoral Vote လို့ခေါ်တဲ့ပြည်နယ်တိုင်းမှာရှိတဲ့တမန်ရွေးချယ်တင်မြှောက်ခွင့်မဲအရေးအတွက်စုစုပေါင်း10000ခန့်လုံးကျော်ဖြစ်တဲ့ကိုယ်စားလှယ်မဲအရေးအတွက်26မဲရရှိမှာဖြစ်ပါတယ်။သမရအဖြစ်ရွေးခံရသူအနေနဲ့ electoral vote စုစုပေါင်း290ရရှိဖို့လိုအပ်တာဖြစ်ပါတယ်။လင်းနေတဲ့ချင်းကျင်းပတဲ့အမေရိကန်သမရရွေးကောက်ပွဲမှာတနင်္ဂနွေလုံးအတိုင်းအတာနဲ့မဲအရေးအတွက်အများဆုံးရတဲ့သူကအနိုင်ရတာမျိုးမဟုတ်ဘဲလူဦးရေအများဆုံးရှိတဲ့ပြည်နယ်တွေက electoral college လို့ခေါ်တဲ့သမရရွေးချယ်ရေးအဖွဲ့ဝင်မဲအရေးအတွက်အများဆုံးရှိပြီးရွေးကောက်ပွဲအနိုင်ရှုံးကိုအဆုံးဖြတ်ပေးနိုင်လောက်တဲ့အထိဩဇာလွှမ်းမိုးမှုရှိပါတယ်။ Florida ပြည်နယ်အတွင်းမှာကောက်ယူခဲ့တဲ့လူထုစစ်တမ်းတွေအရကတော့နိုင်ငံရေးဝန်ကြီးဟောင်းကလင်တန်ကပြိုင်ဘက် Trump တဲ့၄၀ခန်းလုံးလောက်အသာစီးရနေတယ်လို့ဖော်ပြနေတဲ့အတွက်ကလင်တန်အနေနဲ့အမေရိကန်သမိုင်းမှာပထမဆုံးအမျိုးသမီးသမ္မတဖြစ်လာမယ့်အလားအလာရှိကြောင်းညွှန်ပြနေပါတယ်
။ပါကစ္စတန်နိုင်ငံနောက်တောင်ပိုင်းကရဲတပ်သားတွေ61ယောက်ထက်မနည်းသေဆုံးက120ကျော်ဒဏ်ရာရတဲ့အထိရဲတပ်နံကြောင်တစ်ခုကိုပြစ်မှတ်ထားအသေးခံတိုက်ခိုက်ခဲ့တာဟာသူတို့လက်ချက်ဖြစ်တယ်လို့ IS စစ်သွေးကြောအဖွဲ့ကပြောဆိုလိုက်ပါတယ်။ရဲတပ်နံကြောင်ဝင်အတွင်းကတပ်ဖွဲ့ဝင်တွေရဲ့အဆောင်ကိုတိုက်ခတ်သူ၃ဦးဝင်ရောက်လာပြီးတော့အဲ့ဒီမှာရှိနေသူတွေကိုတနက်နဲ့ဒရက်ဆက်ပြစ်ခတ်ရင်းတင်းလာနေညတကောင်ရံမတိုင်ခင်မှာတိုက်ခိုက်မှုစတင်ခဲ့တာဖြစ်ပါတယ်။အင်္ဂါနေ့မှာတော့ IS အစွန်းရောက်အဖွဲ့ကသူတို့ရဲ့ Ahmed သတင်းဌာနကနေတဆင့်ခနာကိုမှာဖောက်ခွဲပစ္စည်းတွေတက်ဆင်ထားပြီးဆက်တနက်တွေကင်ဆောင်ထားတဲ့တိုက်ခိုက်သူ၃ဦးရဲ့ဓာတ်ပုံတွေကိုထုတ်ပြန်ခဲ့ပါတယ်။ပါကစ္စတန်တပ်ဖွဲ့ဝင်တွေနဲ့ကွန်မန်ဒိုအထူးတပ်ဖွဲ့ဝင်တွေရောက်လာပြီးတနက်သမားတွေနဲ့ထိတ်တိုက်မတွေ့ခင်မှာပဲတိုက်ခိုက်သူတွေဟာတစားကန်တချို့ကိုမြင်းမြန်းဆန်းဆန်းဖမ်းဆီးနိုင်ခဲ့တဲ့အကြောင်းမျက်မြင်သက်တွေကပြောပါတယ်။ရဲတင်တန်းချောင်းဝင်းကိုနောက်ပိုင်းမှာနိုင်နဲ့ချီပြီးတော့ရှင်းလင်းခဲ့ရပါတယ်။လုံခြုံရေးတပ်ဖွဲ့ဝင်တွေနဲ့အပြန်အလှန်ပစ်ခတ်မှုအတွင်းတနက်သမားတစ်ယောက်သေဆုံးပြီးတော့နောက်နှစ်ယောက်ကတော့သူတို့ကိုသူတို့အသေးခံဖောက်ခွဲခဲ့ပြီးတဲ့နောက်အင်္ဂါနေ့မနေ့အာရုံမတက်ခင်အချိန်မှာပဲစီနင်းတိုက်ခိုက်မှုအဆုံးတက်ခဲ့တဲ့ကြောင်းဒေတာကန်အရာရှိတဦးကပြောဆိုခဲ့ပါတယ
်။ View American Tan မနေ့ဖက်မြန်မာဘာသာအစည်းအဝေးတွေကိုမနေ့6နိုင်ကနေ9နိုင်အထိလိုင်းဒိုမီတာ32 kHz 935လိုင်းဒိုမီတာ40 kHz 4433ညလိုင်းဒိုမီတာ48 kHz 6185ဒုတိယနိုင်ဝတ်မှာလိုင်းလံမီတာ190 kHz 1505တို့ကနေပြီးတော့ထုတ်လည်ပေးနေပါတယ်ခင်ဗျာ
။ဒီအမေရိကန်တက္ကသိုလ်ရှင်တွေကိုဆက်လက်ကြီးညာနေပါတယ်ခင်ဗျာ။မြန်မာနဲ့ထိုင်းနိုင်ငံအစိုးရတွေရဲ့သဘောတူညီချက်အရထိုင်းနိုင်ငံမှာရှိနေတဲ့မြန်မာဒုက္ခသည်တချို့ပထမဆုံးအတုအဖြစ်နဲ့အောက်တိုဘာလ25ရက်နေ့ကမြန်မာနိုင်ငံကိုစတင်ပြန်သွားကြပြီဖြစ်ပါတယ်။ဒီဒုက္ခသည်တွေဟာသူတို့သဘောနဲ့သူတို့နေရပ်ကိုပြန်ကြတာဖြစ်ပါတယ်။အခုမြန်မာနိုင်ငံကိုပြန်သွားတဲ့ပထမအတုမှာပါဝင်တဲ့ဒုက္ခသည်အရေးအတွက်ဟာနေပေမဲ့လည်းဒါဟာအာရှတိုက်အတွင်းတက်တန်းအရှိကြဆုံးဒုက္ခသည်ပြဿနာတွေကတစ်ခုကိုဖြစ်ရှင်းနိုင်ရေးလမ်းကြောင်းပေါ်ပေါ်ကိုရောက်လာရေးလှုပ်ဆောင်တဲ့ခဏဦးခြေလမ်းဖြစ်ကြောင်း UNHCR ကုလသမဂ္ဂဒုက္ခသည်များဆိုင်ရာမဟာမင်းကြီးယုံကတာဝန်ရှိသူတဦးကဆွစ်ဇာလန်နိုင်ငံဂျနီဗာမြို့မှာအင်္ဂါနေ့ကပြုလုပ်တဲ့သတင်းစာရှင်းလင်းပွဲအတွင်းပြောကြားခဲ့ပါတယ
်။ The first returns are happening today. A family of 6 refugees is traveling from the Tham Hinh camp in Thailand's western province.
ပထမတော့အဖြစ်နေရပြန်တဲ့အစီအစဉ်လေးဒီကနေ့ပဲစတင်ပါတယ်မြန်မာနိုင်ငံတနင်္လာနေ့တိုင်းဒေသကြီးနဲ့နေဆက်ဖြစ်တဲ့ထိုင်းနိုင်ငံရက်စပူရီခရိုင်အတွင်းကထန်ဟင်းဒုက္ခသည်စခန်းကနေလူ6ဦးပါမိသားစုတစ်ခုပြန်သွားကြပြီဖြစ်ပါတယ်မနေ့ဖန်အောက်တိုဘာလ26ရက်နေ့မှာလဲနိုဘိုးဒုက္ခသည်စခန်းကနေဒါဇင်နဲ့ချီတဲ့ဒုက္ခသည်တွေနေရပြန်ကြဖို့ရှိပါတယ
်ဒီလူတွေဟာရန်ကုန်တိုင်းရန်ကုန်နဲ့ပဲခူးတိုင်းဒေသကြီးကရင်ပြည်နယ်တို့ကိုပြန်ကြမှာဖြစ်တယ်လို့ဆိုပါတယ်ဒုက္ခသည်တွေပြန်ကြမဲ့ဒေသကအခြေအနေတွေကို UNHCR ကပြောပြထားကြောင်းနေရပြန်မယ်ဆိုတဲ့ဆုံးဖြတ်ချက်ဟာလည်းမိမိတို့ကိုယ်ပိုင်ဆုံးဖြတ်ချက်နဲ့ပြန်လာမျိုးဖြစ်အောင်လှုပ်ဆောင်ပေးနေကြောင်းသတင်းစာရှင်းလင်းပွဲအတွင်းမှာပြောကြားခဲ့ပါတယ် WFP ကမ္ဘာစံနှုန်းရိက္ခာအဖွဲ့ကဒုက္ခသည်တွေအတွက်အစာပိုင်းကာလမှာလိုအပ်မဲ့ငွေကြေးအထောက်ပံ့ပေးနေပြီးနောက်ပိုင်းမှာတော့သူတို့ကိုမြန်မာအစိုးရကလိုအပ်တဲ့အကူအညီတွေဆက်လက်ပံ့ပိုးပေးသွားမှာဖြစ်ပါတယ်
မြန်မာနိုင်ငံဟာကမ္ဘာမှာအလှူဒါနအရက်ရောဆုံးနိုင်ငံတစ်ခုဖြစ်လန်ဒန်ခြေစိုက်ပရဟိတအဖွဲ့တစ်ခုဖြစ်တဲ့ CAF ကသတ်မှတ်လိုက်ပါတယ်။နိုင်ငံပေါင်း140ကိုလေးလာစစ်တမ်းကောက်ယူခဲ့ပြီးတဲ့နောက် CAF အဖွဲ့ကြီးက2016ခုနှစ်အတွက်ထုတ်ပြန်ခဲ့တဲ့ကမ္ဘာပေးကမ်းလှူဒါန်မှုအညွှန်းကိမ်းမှာမြန်မာနိုင်ငံကိုနံပါတ်1သတ်မှတ်ခဲ့တာဖြစ်ပြီးနံပါတ်2မှာတော့အမေရိကန်ပြည်ထောင်စုနံပါတ်3နေရာမှာဩစတြေးလျနိုင်ငံတို့ကိုသတ်မှတ်ခဲ့တာဖြစ်ပါတယ်။ ငွေချေးပေးကမ်းလှူဒန်းခြင်းစေတနာဝန်ထမ်းခြင်းတပားသူကိုကူညီခြင်းဆိုပြီးအပိုင်းသုံးပိုင်းနဲ့တနိုင်ငံချင်းစီကပြည်မြလူဦးရေအချိုးအစားပေါ်မူတည်ပြီးတော့စစ်တမ်းကောက်ယူခဲ့တာဖြစ်တယ်လို့လဲ CAF ကထုတ်ပြန်တဲ့အစီရင်ခံစာမှာဖော်ပြထားပါတယ်မြန်မာနိုင်ငံနဲ့ပတ်သက်လို့ကတော့ထေရဝါဒဗုဒ္ဓဘာသာကိုတပ်ဝင်ယုံကြည်သူအများစုနေထိုင်ရာမြန်မာနိုင်ငံမှာဇီဝိတဒါနပေးကမ်းစွန့်ကြဲခြင်းကိုဘာသာဓလေ့ထုံးနှံ့အရာငယ်စဉ်ကတည်းကယုံကြည်ကြည်နဲ့လက်တွေ့ကျင့်သုံးခဲ့ကြတာဖြစ်တယ်လို့လည်းအစိုးရခန်းစားကဆိုထားပါဗျ။ကမ္ဘာမှာဖွံ့ဖြိုးမှုအနှိမ်ဆုံးနိုင်ငံတွေစီးမားပါဝင်တဲ့မြန်မာနိုင်ငံအနေနဲ့အခုလိုကမ္ဘာပေးကမ်းလှူဒန်းမှုအညွန့်ကိမ်းမှာနံပါတ်1အဖြစ်သတ်မှတ်ခံခဲ့ရတာအခုဆိုရင်3နှစ်ရှိခဲ့ပြီဖြစ်ပါတယ်။တီရီလင်္ကာနိုင်ငံနဲ့အင်ဒိုနီးရှားနိုင်ငံတွေကတော့ကမ္ဘာပေးကမ်းလှူဒန်းမှုအညွန့်ကိမ်းရဲ့ထိတ်ဆုံးဆယ်နိုင်ငံမှာပါဝင်ပြီးမြမအိမ်ကြီးချင်းတရုတ်နိုင်ငံကတော့ဒီနှစ်မှာပေးကမ်းလှူဒန်းမှုအ ਨੇ ဆုံးနိုင်ငံစည်းမသတ်မှတ်ခံခဲ့ရပါတယ်
။ဖိလစ်ပိုင်သမ္မတရိုဒရီဂိုဒူတာတဲကအင်္ဂါနေ့မှာအမေရိကန်နိုင်ငံကိုပုတ်ခတ်ပြောဆိုလိုက်တဲ့အတွက်ကာလရှည်ကြာတည်ရှိခဲ့တဲ့မဟာမိတ်နိုင်ငံအကြကဆက်ဆံရေးအပေါ်မသေးကြမရေရာမှုအသစ်တွေထပ်မံဖြစ်ပေါ်လာခဲ့ပါတယ်။နိုင်ငံအကြဆယ်စုနှစ်ပေါင်းများစွာတည်ရှိခဲ့တဲ့ကာဝေးဆိုင်ရာသဘောတူစာချုပ်ကိုအမေရိကန်နိုင်ငံအနေနဲ့မေ့ဖျောက်ပစ်လိုက်ပါဆိုပြီးဂျပန်နိုင်ငံကိုတရားဝင်ခီးမစတင်ခင်သတင်းတော့တွေကိုမနီလာမြို့မှာပြောကြားလိုက်ပါတယ်။ဒါအပြင်သူ့နိုင်ငံအတွက်မှာဖိလစ်ပိုင်စစ်သားတွေကလွဲလို့တခြားဘယ်နိုင်ငံကစစ်သားကိုမှမမြင်တွေ့လို့ကြောင်းအမေရိကန်နဲ့ချုပ်ဆိုထားတဲ့စစ်ရေးပူးပေါင်းဆောင်ရွက်မှုဆိုင်ရာသဘောတူညီချက်ကိုရည်ညွှန်းပြီးပြောကြားလိုက်ပါတယ်။သမရဒူတာတဲကတရုတ်နဲ့အမေရိကန်နိုင်ငံဆိုင်ရာသူ့ရဲ့ policy တွေကိုပြောင်းလိုက်တဲ့အတွက်လဲအာဆီယံအဖွဲ့အစည်းမသေးကြမရေရာမှုအသစ်တွေထပ်ထိုးလာပါတယ်။ဖိလစ်ပိုင်နိုင်ငံကအလဲကျဥက္ကဋ္ဌတာဝန်ယူမဲ့အချိန်နဲ့အဖွဲ့ဝင်ဆနိုင်ငံပါတဲ့အာဆီယံအဖွဲ့တည်ထောင်တဲ့နှစ်90မြောက်နှစ်ပတ်လည်အထိမ်းအမှတ်ကျင်းပမဲ့ကာလတိုက်ဆိုင်နေတာမှာတရုတ်နိုင်ငံရဲ့ဩဇာလွန်မှုကြီးထွားလာနေတာနဲ့ဒေတာရင်းအမေရိကန်တို့ရဲ့မဟာဗျူဟာကျတဲ့အခန်းကဏ္ဍတွေပေါ်အဖွဲ့အတွင်းသဘောထားကွဲပြားမှုတွေစတင်ဖြစ်ပေါ်နေပြီဖြစ်ပါတယ်။
ဥရောပတိုင်းမှာဒုက္ခသည်ပြဿနာကြီးရဲ့ပြရုပ်တစ်ခုလိုဖြစ်လာတဲ့ပြင်သစ်နိုင်ငံကယ်လီနယ်ဆက်မြို့ကဂျန်ဂဲလို့ခေါ်တဲ့တရားမဝင်စခန်းတစ်ခုကိုပြင်သစ်တာဝန်ရှိသူတွေစတင်ဖျက်ဆီးနေပါပြီ။ပြင်သစ်နိုင်ငံတွေကဒုက္ခသည်စင်တာတွေမှာလူပေါင်း 6,000 လောက်ပြောင်းရွှေ့နေရချထားတဲ့စီမံကိန်းဒုတိယနေ့မှာယာနဲ့ချီတဲ့ဒုက္ခသည်တွေကိုဘတ်စကားတွေနဲ့ပို့ဆောင်ပေးခဲ့တာဖြစ်ပါတယ်။ဒုက္ခသည်စခန်းတွေကယာယီတဲတွေစားတောက်တဲ့နေရာတွေကိုအလုပ်သမားတွေရှင်းလင်းမှုတွေမစခင်တနင်္လာနေ့မှာပဲဒုက္ခသည်1,900ကျော်စခန်းကနေထွက်ခွာခဲ့ကြပါတယ်။
Direct from Washington, the voice of America, VOA. ဘူရူနိမနက်ခင်ထိတ်တန့်ရအောင်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုစော်ဝင်းလိုင်နဲ့မန္တနာချန်တို့ကပြောပြခဲ့ကြတာဖြစ်ပါတယ်။ VOA အခုတင်ဆက်နေတဲ့ဒီအစီအစဉ်ကို bambis.voanews.internet စာမျက်နှာမှာကျွန်တော်တို့ထုတ်လွှင့်နေတဲ့တပြိုင်နက်တည်းမှာပဲတိုက်ရိုက်နားဆင်နိုင်ပါတယ်။အခုတော့ဆက်သွယ်မေးမြန်းချက်နဲ့သတင်းပေးပို့ချက်တွေကိုကြားရမှာဖြစ်ပါတယ်။အခုလဆောစောပိုင်းရခိုင်ပြည်နယ်မြောက်ပိုင်းကနေကြားဆောင်ရဲတပ်ဖွဲ့တပ်စခန်း3ခုကိုလက်နက်ကင်တွေကဝင်ရောက်ပြီးအကြမ်းဖက်စီးနင်းတိုက်ခိုက်ခံပြီးတဲ့နောက်ကျူးလွန်ရမှာပါဝင်တယ်လို့တန်တရာရှိသူတွေကိုအစိုးရတပ်တွေကလိုက်လံရှာဖွေနေရမှာလူအခွင့်ရေးချိုးဖောက်မှုတွေဆူဆူရွရွဖြစ်ပေါ်နေတယ်ဆိုပြီးကုလသမဂ္ဂလူအခွင့်ရေးဆိုင်ရာကျွမ်းကျင်သူတွေကဆူဆွဲပစ်တင်လိုက်တယ်လို့အစိုးရအနေနဲ့ကင်တွေဖြည့်ရှင်းပေးဖို့ကိုလည်းတောင်းဆိုလိုက်ပါတယ်။အောက်တိုဘာလ24ရက်နေ့စွဲနဲ့ကြေညာချက်ထုတ်ပြန်ပြီးအခုလိုတောင်းဆိုလိုက်တာဖြစ်ပါတယ်အသေးစိတ်ကိုတော့ဦးစံမိုးဝေကပြောပြမှာဖြစ်ပါတယ
်ဟုတ်ကဲ့ပါအဲ့ဒီဖြစ်ရက်ကိုတရားဥပဒေနဲ့အညီစနစ်တကျစစ်ဆေးလှုပ်ဆောင်သွားမှာဖြစ်ပြီးတော့ခိုင်မာတဲ့တက်တီအထောက်ထားမရရှိသေးသေး၍ဘယ်သူ့ကိုမှလည်းစွပ်စွဲမှာမဟုတ်ဘူးလို့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်ကပြောထားပေမဲ့တကယ်တမ်းမှာတော့ထင်တယ်လို့ဖမ်းဆီးမှုတွေပြုလုပ်နေပြီးတရားလက်လွတ်တပ်ဖြတ်မှုတွေလည်းကျူးလွန်နေတယ်ဆိုတဲ့စွပ်စွဲချက်တွေထက်ခါတလေလေလက်ခံရရှိနေတယ်လို့မြန်မာနိုင်ငံလူခွေအခြေအနေဆိုင်ရာကုလသမဂ္ဂအထူးစုံစမ်းစစ်ဆေးရေးမှူးရန်ဟီလီကပြောတယ်လို့ရေးသားထားပါတယ်။အဆိုအရဆုံးကတော့လက်ရှိဖြစ်ပျနေတဲ့အခြေအနေမှန်ကိုသိရအောင်လို့လို့မရဖြစ်နေတာဖြစ်ကြောင်းစစ်စင်ရေးလုပ်နေတဲ့ဒေသတစ်ခုလုံးကိုလူသားချင်းစာနာမှုဆိုင်ရာအကူအညီပေးရေးလှုပ်ဆောင်သူတွေဝင်ရောက်ခွင့်မပြုတာဖြစ်ပြီးဒါကြောင့်ဒေသရင်းကလူတွေနေထိုင်စားသောက်ရေးအတွက်စိုးရိမ်နေရတယ်လို့ထုတ်ပြန်ကြေညာချက်မှာဖော်ပြထားပါတယ်။ရရှိထားတဲ့ဆွဆွဲချက်တွေထဲမှာစစ်တပ်နဲ့ရဲတပ်ဖွဲ့ဝင်တွေဟာလုံခြုံရေးတာဝန်နဲ့စီးနင်းရှာဖွေမှုတွေပြုလုပ်ချိန်အတွင်းကလေးငယ်တွေအပါအဝင်အရက်သားတွေကိုအကျဉ်းချုပ်ကွပ်မျက်တာတွေရှိတယ်လို့အကျဉ်းချုပ်ကွပ်မျက်မှုဆိုင်ရာကုလသမဂ္ဂအထူးစုံစမ်းစစ်ဆေးရေးမှူးအင်းစ်ကာလမတ်ကအစိုးရကိုတတိပေးထားပါတယ်။အောက်တိုဘာလ9ရက်နေ့တုန်းကဖြစ်ပွားခဲ့တဲ့တိုက်ခိုက်မှုနဲ့ပတ်သက်ပြီးပြင်းထန်ကျူးလွန်သူတွေကိုရှာဖွေဖော်ထုတ်ဖို့အစိုးရအနေနဲ့တရားဝင်လုပ်ပိုင်ခွင့်ရှိတယ်ဆိုပေမဲ့ဒီရာဇဝတ်မှုကိုစုံစမ်းစစ်ဆေးပြီးတော့ဥပဒေနဲ့အညီတရားရုံးတင်တရားစွဲဆိုရမှာဖြစ်ပါတယ်အကြမ်းဖက်တဲ့နှီးနဲ့ဖြည့်ရှင်းခွင့်မရှိဘူးလို့မ မစ်ကာလမတ်ကပြောကြောင်းဖော်ပြထားပါတယ်။အိမ်တွင်နဲ့ဝိပုပလီကျောင်းတွေကိုမိတင်ရှို့ကြတယ်၊ပြစ်မှုကျူးလွန်ရမှာပါဝင်တယ်ဆိုပြီးတေချာတဲ့သူတွေကိုဖမ်းဆီးပြီးတော့ပြစ်တတ်တယ်ဆိုတဲ့သတင်းတွေကတော့လက်ခံနိုင်ပွဲမရှိဘူးလို့သူမကပြောပါတယ်။နိုင်ငံတွင်းရွာပေါင်းရွာဆောင်ထွက်ပြေးတင်းရှောင်နေသူများဆန်ရကုလသမဂ္ဂအထူးစုံစမ်းစစ်ဆေးရေးမှူးချာလုကာဘေယန်နီကလည်းအခင်းဖြစ်ပေါ်တဲ့ဒေသတွေမှာလူတွေအများအပြားထွက်ပြေးတင်းရှောင်နေကြတာနဲ့ပတ်သက်ပြီးတော့စိုးရိမ်ရတဲ့အကြောင်းပြောဆိုပါရယ်အာဏာပိုင်နေအနေနဲ့လူသားချင်းစာနာထောက်ထားမှုအကူအညီပေးသူတွေကိုဒေသတွင်းဝင်ရောက်ခွင့်ပြုဖို့အကာအကွယ်ပေးဖို့နဲ့လူအပ်တဲ့အကူအညီတွေပေးဝေနိုင်ရေးအတွက်ခွင့်ပြုဖို့မစ္စတာဘေယာနီကတောင်းဆိုပါရယ်အကြမ်းဖက်မှုကျူးလွန်ကြောင်းဆွဆွဲချက်တွေနဲ့ပတ်သက်ပြီးတော့နီလန်းတကြလူအပ်တယ်လို့စုံစမ်းစစ်ဆေးမှုတွေပြုလုပ်ပေးဖို့နဲ့လူနည်းစုတွေပေါ်ရန်လိုမုန်းသီးစွာနဲ့အကြမ်းဖက်မှုကျူးလွန်တာနှိမ်ချဆက်ဆံတာမျိုးတွေမဖြစ်ပေါ်အောင်ဟန်တာပိဘကုလသမဂ္ဂလူ့အခွင့်အရေးကျွမ်းကျင်သူတွေကမြန်မာအစိုးရကိုတောင်းဆိုလိုက်တဲ့အကြောင်းထုတ်ပြန်ကြေညာချက်မှာဖော်ပြထားပါတယ်။အဲ့ဒီကြေညာချက်ထဲမှာဖော်ပြထားတဲ့ဆွဆွဲချက်တွေဘလောက်ခံလုံးမှုရှိသလဲဆိုတာကိုမေးမြန်းနိုင်ဖို့ဆွစ်ဇာလန်နိုင်ငံဂျနီဗာမှာရှိတဲ့ကုလသမဂ္ဂလူ့အခွင့်အရေးကော်မရှင်ရုံးကို VOA ကဆက်သွယ်ဖို့ကြိုးစားခဲ့ပေမဲ့ဆက်သွယ်လို့မရခဲ့ပါဘူးခင်ဗျာ
။ဦးဆန်မိုးဝေတင်ပြခဲ့တာပါ။ဒါနဲ့တစ်ဆက်ထဲမှာနားဆင်ရမှာကအချိန်နေမတည်ငြိမ်သေးတဲ့ရခိုင်ပြည်နယ်မြောက်ပိုင်းမှာလုံခြုံရေးတပ်ဖွဲ့တွေကနင်ပြည်ရှင်းလင်းရေးစစ်ဆင်ရေးလှုပ်ဆောင်စဉ်မိရှုဖြက်စီးတာဖမ်းဆီးရိုက်နှက်အကျဉ်းုံတပ်ဖြတ်နေတယ်ဆိုတဲ့ဆွဆွဲချက်တွေဟာဖန်တီးလှုပ်ကြံမှုသာဖြစ်ကြောင်းမြန်မာအစိုးရရဲ့ပြောခွင့်ရသူကညင်းဆိုလိုက်ပါတယ်ရခိုင်ပြည်နယ်မြောက်ပိုင်းဒေသမှာလူအခွင့်ရေးချိုးဖောက်မှုဖြစ်နေတယ်ဆိုတဲ့သတင်းတွေထွက်ပေါ်လာနေတဲ့အပေါ်ကင်တွယ်ဖြည့်ရှင်းပေးဖို့လူအခွင့်ရေးဆိုင်ရာကုလသမဂ္ဂကျွမ်းကျင်သူတချို့ကမြန်မာအစိုးရကိုတိုက်တွန်းခဲ့ပြီးနောက်အခုလိုညှင်းဆုံလိုက်တာလည်းဖြစ်ပါတယ်ဒီအကြောင်းဆက်လက်နားဆင်ရမှာပါမောင်နှုံးနဲ့ရေသိတော်မျိုးတွေကနေကြားဆောက်ရဲစခန်းတွေကိုအော်တိုဘာလ9ရက်နေ့ကအကြမ်းဖက်သမားတွေဝင်ရောက်တိုက်ခတ်ခဲ့ပြီးနောက်ပိုင်းရဲတပ်ဖွဲ့နဲ့မြမတက်မတော်ကနေမြေရှင်းလင်းရေးလှုပ်ဆောင်နေတာပါအခုလိုအာဏာပိုင်တွေဘက်ကလုံခြုံရေးဆိုင်ရာစစ်စင်ရေးအခြေအနေအောက်မှာနေအိမ်တွေမိရှုတာတရားလက်လွတ်ဖမ်းဆီးတပ်ဖြတ်တာတွေဖြစ်နေတယ်ဆိုတဲ့ဆွဆွဲချက်တွေကိုသူတို့အနေနဲ့ထက်ကတလဲလဲလက်ခံရရှိထားတယ်လို့မြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂလူ့အခွင့်အရေးအထူးစုံစမ်းစစ်ဆေးရေးမှူးမစ်ရန်ဟီလီကပြောတာကိုအော်တိုဘာလ24ရက်နေ့နေ့စွဲနဲ့ကုလသမဂ္ဂလူ့အခွင့်အရေးကျွမ်းကျင်သူတစုကထုတ်ပြန်တဲ့ကြေညာချက်မှာဖော်ပြထားပါတယ်ကုလသမဂ္ဂရဲ့ဒီလိုစိုးရိမ်မှုအပေါ်အလေးထားပေမဲ့မြန်မာအစိုးရကဥပဒေနဲ့အညီဆောင်ရွက်နေကြောင်းတမရယုံဝန်ကြီးဌာနပြောခွင့်ရဦးစောထေကဆွဆွဲချက်တွေပေါ်ညင်းဆိုလိုက်ပါတယ်
လူအခွင့်အရေးချိုးဖောက်ပြီးတော့အပြင်းနဲ့ဟိုအမျိုးသမီးနဲ့ကလေးတငယ်တွေအတ္တမပေါ့နော်ဟိုတိုက်ခိုက်တယ်တပ်ဖြတ်တယ်ဆိုတော့မဟုတ်ဘူးဆွဆွဲချက်တွေဖြစ်တယ်အဲ့ဒါတွေကိုကျွန်တော်တို့ကဆယ်ချတယ်အဲ့တော့ခုလူအခွင့်အရေးအပြင်းကတင်သွင်းပြီးကြောကြားတဲ့ထုတ်ပြန်ကြေညာချက်ကိုကျွန်တော်တို့အလေးထားပါတယ်ဘာကြောင့်လဲဆိုတော့မြန်မာနိုင်ငံအနေနဲ့ဒီမောင်နှံကိစ္စကိုစပြီးတိုင်းတူဆိုကြရကျွန်တော်တို့ဒီစဲဥပဒေအတိုင်းဆောင်ရွက်ဖို့တို့တင်ပြီးတော့မူဝါဒချမှတ်ပြီးဆောင်ရွက်ခဲ့တာဖြစ်တယ်လက်ရှိအဲ့တိုင်းလည်းဆောင်ရွက်နေတယ်ဆောင်ရွက်နေတဲ့အချိန်မှာကုလသမဂ္ဂဘက်ကပေါ့နော်သူတို့ဒီမှာလည်းသတင်းတွေရောက်တယ်အိုင်းမှာတိကျတဲ့အထောက်အထားတွေရှိတယ်ဆိုရင်ကျွန်တော်တို့အစိုးရဒီကိုဒီအချက်လက်တွေပြပို့နိုင်တယ်အဲ့တော့ဟိုဥရင်းနဲ့မညီပဲလုပ်နေတာမဟုတ်ဘဲနဲ့အထူးသတိထားပြီးတော့ကိုဆောင်ရွက်နေတာအနေသာဖြစ်တယ
်ရခိုင်ပြည်နယ်မောင်းနှုံးမြို့နယ်တဝိုက်မွတ်စလင်ကျေးရွာတွေကိုလုံခြုံရေးတပ်ဖွဲ့ကမီးရှို့တယ်ဆိုတဲ့ဆွဆွဲချက်တွေထွက်ပေါ်နေပြီးဒါဟာအစွန်းရောက်အကျန်းဖက်သမားတွေရဲ့ဆွဆွဲချက်တွေသာဖြစ်တယ်လို့ဦးစော်သေးကရှင်းပြပါတယ်
။လောလောဆယ်လည်းဒီသတင်းတွေထွက်ပေါ်လာတဲ့အတွက်စီစဉ်မှုတွေလုပ်တဲ့အခါမှာခုနပြောတဲ့ရွာတွေမိရှို့တယ်ဆိုတာကဝပိတ်သေးရနဲ့ကြီးကမြင်တာကရွာလေးတရွာပေါ့။ဒါတွေကလည်းဒီအကျန်းဖက်သမားတွေကအိမ်မျိုးမိရှို့ပြီးထွက်ပြေးတယ်။စပြီးမိရှို့တဲ့အိမ်ကိုရှင်းလင်းတဲ့အခါမှာတမက်တွေဖွဲ့ထားတွေ့ရတယ်။ဓာတ်ပုံတွေဗီဒီယိုတွေတချို့ဟာတွေတက်နေတယ်။တက်နေတဲ့ဟာတွေကကျွန်တော်တို့အခုမောင်းတော့မဟုတ်ပဲနဲ့တခြားဒေသတခြားနိုင်ငံတွေမှာဖြစ်ပွားခဲ့တဲ့ပုံတွေကိုကျွန်မနိုင်ငံမှာဖြစ်သလိုအတူအောင်လုပ်ပြီးတော့ပို့နေတာလည်းရှိတယ်ဒါတွေလည်းကျွန်တော်တို့တွေ့ရတယ်ပေါ့နော်အဲဘာလဲဆိုတော့အကြမ်းဖက်ပုံရဲ့ network ကိုပတ်ဖို့ပေးနေတဲ့အဖွဲ့လေးတခြားအစိုးရအဖွဲ့တွေကသတင်းဌာနတွေကိုကျွန်တော်တို့တယ်လီဖုန်းတွေဆက်တယ်မေးတွေပို့တယ်သတင်းမျိုးစုံပို့နေတယ်အလားတူပဲကုလသမဂ္ဂကိုလည်းပို့လိုက်မယ်ဆိုတာကျွန်တော်တို့ကယုံကြည်တယ်
တကယ်တော့ရခိုင်ပြည်နယ်မှာတပ်မတော်နဲ့ရဲတပ်ဖွဲ့ကအကြမ်းဖက်တရခံတွေကိုဖမ်းဆီးရမိရင်နဲ့အလူရဲခံရတဲ့လက်နက်တွေပြန်လည်ရရှိရေးကိုသာအဓိကထားလှုပ်ဆောင်နေကြောင်းဒီလိုလှုပ်ဆောင်ရမှာဖမ်းဆီးရမိတဲ့အကြမ်းဖက်သမားတွေကိုကုလသမဂ္ဂလူ့အခွင့်အရေးဆိုင်ရာဂျနီဗာလမ်းညွှန်ချက်နဲ့အညီဆောင်ရွက်နေခြင်းဖြစ်တယ်လို့ဦးစော်ထေးကပြောပါတယ
်။ကျွန်တော်တို့ဒီအခုရဲနဲ့တပ်မတော်နဲ့ပူးပေါင်းဆွေးနွေးနေတဲ့အဖွဲ့ရဲ့အဓိကမရှင်ကနံပါတ်1အဲ့ပါသွားတဲ့လက်နက်တွေပြန်ရအောင်လုပ် နံပါတ်နှစ်ဒီအကြမ်းဖက်တိုက်ခတ်မှုမှာပါဝင်ခဲ့တဲ့အစွမ်းရောက်အကြမ်းဖက်လူတွေရှိတယ်ပေါ့နော်အကြမ်းဖက်သမားတွေဒီလူတွေကိုဖော်ထုတ်ပြီးတော့ဥပဒေတိုင်းမှာရေးယူအော်ဖန်ဆီးပြီးတော့စစ်ကြောတဲ့အခါမှာကိုပဲကျွန်တော်တို့ကဂျနီဗာကွန်ဗင်းရှင်းလို့ပေါ့နော်တော်ချမိတ်ဆက်မြင့်မန်းတာလို့တွေမလုပ်ဖဲနဲ့သူတို့ကိုဒီလိုမျိုးမေးမြန်းတဲ့ဟာမျိုးနဲ့ဒီလိုပုံစံနဲ့ဆက်ဆဲတာဖြစ်တယ်။သတင်းအမားတွေချန်ပြူးမှုရဲ့ဒါတိုက်ရိုက်မှုဆိုတာကျွန်တော်တို့ကလည်းသတိရှိနေတယ်။အဲသူတို့စိုးရိမ်နေဆိုတော့လက်ခံတယ်။သူတို့စိုးရိမ်နေတိုင်းကျွန်တော်တို့ကလုပ်နေတာမဟုတ်ဘူးဆိုတာကျွန်တော်တို့ကဟိုပုံမှန်လေးနဲ့ရှင်းပြပါမယ်ဖြစ်တယ်။
အော်ဒိုဘာလာကိုရဲနေရခိုင်ပြည်နယ်မောင်းတော်တိုက်ခိုက်မှုအတွင်းရဲဝန်ထမ်း9ဦးသေဆုံးခဲ့ပြီးလက်နက်မျိုးစုံ48လက်နဲ့ကြီမျိုးစုံ6600ကျော်အလူရဲခံရသလိုအကြမ်းဖက်သမား10ဦးအလောင်းနဲ့2ဦးကိုတော့အရှင်ဖမ်းဆီးနိုင်ခဲ့ပါတယ်။ဒါပေမဲ့ဒီအကြမ်းဖက်တိုက်ခိုက်မှုကိုအဓိကဦးဆောင်တဲ့မောင်းတော်ကြောင့်မြင့်စိန်ရွာသားဟာဗစ်တူဟာနဲ့အခြားခေါင်းဆောင်ပိုင်းကိုတော့အခုထိဖမ်းမမိသေးပါဘူး။လက်ရှိအချိန်ထိမှာတော့စစ်စင်ရေးအတွင်းတပ်မတော်သား5ဦးကြာဆုံးခဲ့ရပါတယ်။မောင်နှမျိုးအကြမ်းဖက်တိုက်ခိုက်မှုကြောင့်စိုးရိမ်ချက်နဲ့ထွက်ပြေးခဲ့ကြတဲ့ရခိုင်ဒေသခံ13,000လောက်ရှိတယ်လို့နိုင်ငံတကာအကူအညီပေးရေး NGO အဖွဲ့တွေကသတင်းထုတ်ပြန်ထားပြီးမောင်နှမျိုးပေါ်အပါအဝင်ဘူးသီးတောင်စစ်တွေမျိုးတွေမှာခိုးလုံနေကြတာပါအဲ့ဒီတဲကတချို့ဟာမောင်နှမျိုးကိုပြန်လည်အခြေချနေပြီလို့အစိုးရသတင်းတွေကဆိုပါတယ်ကုလသမဂ္ဂ UNHCR WFP နဲ့နယ်စည်းမချဆရာဝန်များ MSF အဖွဲ့တွေဟာရခိုင်ပြည်နယ်ဒုက္ခသည်တွေအတွက်စားဝတ်နေရေးကျန်းမာရေးအတွက်ကူညီထောက်ပံ့နေပေမဲ့အဲ့ဒီဒုက္ခသည်တွေကိုတွားရောက်ကူညီနိုင်မဲ့လမ်းကြောင်းတွေလုံခြုံရေးအတွက်ပိတ်ထားတာကြောင့်အကူအညီလိုအပ်နေတဲ့ဒေသခံတွေအတွက်စိုးရိမ်မိကြောင်း INGO အဖွဲ့တွေကပြောပါရခင်ဗျာ
ဒီမြန်မာပိုင်းရုပ်မြင်သံကြားအစီအစဉ်တွေကိုဒီမိုကရက်တစ်မြန်မာအသံ DVB ရုပ်သံလိုင်းကနေဖမ်းယူကြည့်ရှုနိုင်ပါတယ်။ DVB ရုပ်သံစလောင်းကနေပြီးတော့နေ့စဉ်ည10နာရီနဲ့မနေ့9နာရီခွဲအချိန်မှာဖြစ်ပါတယ်။ပုံမှန်ကြည့်ရှုနေကြ VOA ရဲ့ Asia Set 7 ဂျိုလူကနေပြတာတဲ့မိနစ်30စာနောက်ဆုံးရနိုင်ငံတကာနဲ့မြန်မာသတင်းတွေအပြင်သတင်းဆောင်မတွေတွဲဆုံမေးမြန်းခန်းတွေနဲ့အပတ်စဉ်ကဏ္ဍတွေကို DVB ရုပ်သံလိုင်းမှာနေ့စဉ်ပုံမှန်ကြည့်ရှုနိုင်ပါတယ်ရှင်။
ပြည်ဝင်မြန်မာပိုင်းရဲ့ဗုဒ္ဓဟူးနေ့မနက်ခင်းအစီအစဉ်တွေကိုသောရရှင်တွေနားဆင်နေရတာပါအခုတခါတော့ရှမ်းပြည်နယ်ဘက်ကအခြေအနေကိုကြည့်အောင်ပါရှမ်းပြည်နယ်မြောက်ပိုင်းတီဘောမြို့နယ်မှာပြီးခဲ့တဲ့ရက်ပိုင်းကမြန်မာစစ်တပ်နဲ့ရှမ်းပြည်တိုးတက်ရေးပါတီ SSPB SSC တို့ကြားဖြစ်ပွားခဲ့တဲ့တိုက်ပွဲတွေကြောင့်နေရက်စွန့်ခွာထွက်ပြေးရတဲ့စစ်ဘေးရှောင်တချို့ဟာအခြေအနေတွေပြန်လည်တည်ငြိမ်စပြုနေပြီမို့မနေ့ကနေရက်ဒေသကိုစတင်ပြန်နေကြပါပြီစစ်ဘေးရှောင်တချို့နေရက်စပြန်ကြပြီမယ်လို့နိဆိုင်ရာဖုန်ကြီးကျောင်းတွေမှာခိုးလုံနေကြတဲ့ဒုက္ခသည်စုစုပေါင်း800လောက်ကျန်နေသေးတယ်လို့စစ်ဘေးကူညီရေးအဖွဲ့တွေကပြောပါတယ် VOA သတင်းတော့မမြင့်ခိုင်ကသတင်းပေးပို့လာပါတယ
်ရှမ်းပြည်မြောက်ပိုင်းတီဘောမြို့နယ်နားလော်ကြီးရွာနာမှာအောက်တိုဘာ23ရက်နေ့ကမြန်မာစစ်တပ်နဲ့ရှမ်းပြည်တိုးတက်ရေးပါတီ SSPB SSC ကြားတိုက်ပွဲဖြစ်ပွားခဲ့တာကြောင့်ဒေသခံ1000နီးပါးနေရက်စွန့်ခွာထွက်ပြေးခဲ့ကြပြီးဒီကနေ့မှာတော့အခြေအနေတွေပြန်လည်တည်ငြိမ်စပြုပြီးမို့စစ်ဘေးရှောင်တချို့နေရက်စပြန်နေကြပါပြီ။တိုက်ပွဲဖြစ်ပွားခဲ့တဲ့နားလော်ကြီးရွာနဲ့လမ်းနဲ့ရွာတွေကဒေသခံတွေနေရက်စပြန်ကြတာဖြစ်ပေမဲ့လို့စစ်ဘေးရှောင်ဒုက္ခသည်800လောက်တော့ကျန်နေသေးတယ်လို့စစ်ဘေးရှောင်တွေကိုကူညီပေးနေတဲ့ဆိုင်းဆမ်လိုင်းကပြောပါတယ်။
တိုက်ပွဲဒီဘောမြို့နယ်ထဲမှာမနေ့တနေ့က23 24ရက်ထဲမှာဖြစ်တဲ့ဟာကတော့ငြိမ်သွားပြီကဟိုနောက်ဖက်တပ်တွေချုပ်ပြီးတော့အခြေအနေကငြိမ်သက်သွားပါပြီဒုက္ခတွေအခြေအနေကပြောမစွင်တော့ဒီကောင်ဒုက္ခတွေဆိုလို့ဟိုပြပတော့တော့၄နေရာတော့ရှိရတာဟိုအဲ့၄နေရာတွေကတော့အတွင်းသားနည်းနည်းကျတဲ့တနေရာတော့ပုံအိမ်ပြန်ကုန်ကြပြီ93နေရာလောက်ပဲကျန်နေကြဒုက္ခတဲ့ကဝန်ကျင်600ကျော်ကျော်ဝန်ကျင်တော့ကြံသေးရ
ခုနေရက်ကိုမပြောင်းနိုင်သေးတဲ့စစ်ဘေးရှောင်တွေအတွက်တော့စားနပ်ရိက္ခာအခက်ခဲရှိတယ်လို့သူကပြောပါတယ
်လက်ကမ်းနေမှာကမနေ့ကကျွန်တော်တို့ဟိုနင်းတာကတော့အဓိကတော့အစားတော့ပါတော့အဝတ်ကျဲတွေကတော့ဦးသားဆရာတွေကတော့တချို့ရွာတွေကရွာတော်များများပြင်ဆင်ကြရတာလေပါသွားကြတယ
်တီဘောမြို့နယ်အတွင်းဖြစ်ပွားခဲ့တဲ့တိုက်ပွဲတွေကြောင့်နားလုံးနဲ့စံခန့်ကြီးရွာအပါအဝင်ကြီးရွာ10ရွာလောက်ကဒေသခံတွေဟာမိုင်းခေနာအွန်နာမခေါ်စတဲ့ကြေးရွာကနီးဆက်ရဖုန်ကြီးကျောင်းတွေနဲ့နီးဆက်ရဆွေမျိုးတွေထံမှခိုးလုံနေကြရတာဖြစ်ပြီးတချို့ကတော့နေရက်စပြန်နေကြတာပါ တိုက်ပွဲတကယ်ဖြစ်ပွားခဲ့တဲ့နားလော်ကြီးရွာကဒေသခံရွာသားတွေကတော့နေရပြန်နိုင်ခြင်းမရှိသေးဘူးလို့စစ်ဘေးရှောင်တွေကိုခေါ်ယူဆောင်ရှောက်ထားတဲ့နားမခေါ်ကြီးရွာအုပ်ချုပ်ရေးမှူးဦးဆိုင်ညွန့်ကပြောပါတယ်
တောင်ကျေးသွားတာရှိရင်မင်းကျေးသွားတာရှိရင်နာအောင်ဘုံကြီးကြောင်းသွားတာရှိရလေအဲ့ဒီပဲတက်မယ်နဲ့ဒါတို့ရွာကြတာကမပြောင်းနေခင်ဗျအခုဒီနေ့ကျတော့လေငါဆယ်ရတော့တို့ရအောင်ရွာအခြေကြီးပြန်လာလေလားကြည့်ရဒီနေ့အမှတူတူလေးကညနေပိုင်းကျတော့ပြန်ရလာမှာအဲ့ဒါတော့ပြန်ကြည့်လို့ပြန်ပြန်ဖြစ်ဆွဲအဲ့ဒါတော့ကြည့်ရမှာ
ညညတော့တိုင်းနာလူမျိုးများဖက်ဒရယ်ကောင်စီ UNFC အဖွဲ့ဝင်ဖြစ်တဲ့ရှမ်းပြည်တပ်မတော်မြောက်ပိုင်း SSPP SSC အဖွဲ့ဟာတနိုင်ငံလုံးအဖြစ်ခက်ရစဲရီ NCA မှာပါဝင်လက်မှတ်ရေးထိုးထားခြင်းမရှိသလိုပြီးခဲ့တဲ့မေလတုန်းကလည်းမြန်မာစစ်တပ်နဲ့ SSPP SSC အဖွဲ့ကြားတီဘောမြို့နယ်ထဲမှာတိုက်ပွဲဖြစ်ပွားခဲ့တာလည်းရှိပါရဲ့ရှင
်။ VOA သတင်းတော့မမြမြခိုင်ရဲ့သတင်းပေးပို့ချက်ဖြစ်ပါတယ်။အခုတော့ American ရွေးကောက်ပွဲဆိုင်ရာသတင်းလှော်တဲ့ပုတ်တင်ပြပါမယ်။ Republican Party သမ္မတလောင်း Donald Trump ကရွေးကောက်ပွဲမှာမဲလိမ်မဲခိုးမှုတွေရှိတယ်လို့ပြောဆိုခဲ့တာကြောင့် American နဲ့ပြည်ပကလူအများစုကိုထိတ်လန့်စေခဲ့ပါတယ်။လွတ်လပ်ပြီးတရားမျှတတဲ့ရွေးကောက်ပွဲတွေဟာအမေရိကန်ဒီမိုကရေစီရဲ့အခြေခံဖြစ်ပြီးကမ္ဘာတစ်ဝှမ်းလုံးကလည်းစံအဖြစ်သတ်မှတ်ထားတာပါအမေရိကန်မှာမဲလိမ်မဲခိုးမှုတွေထင်ထင်ရှားရှားမရှိဘူးလို့ကျွမ်းကျင်သူအများစုကသဘောတူထားပေမဲ့ဒီနှစ်ကတော့အကြောင်းမျိုးမျိုးကြောင့်ပုံမှန်မဟုတ်ဘူးလို့တည်ပြထားပါတယ် Jeff Swigot သတင်းပေးပို့ထားတာကိုတော့ကိုငိမ့်ညံ့ကပြောပြမှာဖြစ်ပါတယ
်လိမ်မိုင်းဆိုင်ရာစော်ကားမှုတွေလုပ်ခဲ့တယ်လို့ဆွဆွဲခံခဲ့ရပြီးလူလူစစ်တမ်းတွေမှာထောက်ခံမှုတွေရောကြလာနေတဲ့နောက်မှာ Donald Trump ကအမေရိကန်ရွေးကောက်ပွဲလုပ်ငန်းစဉ်မှာမဲလိမ်မဲခိုးမှုတွေရှိတယ်လို့တိုးပြီးတော့ပြောလာခဲ့ပါတယ
် The process is rigged.
It's a rigged election.
It's a rigged system and they take these lies and they put them on front pages.
ရွေးကောက်ပွဲလုပ်ငန်းစဉ်ကိုတိုက်ခိုက်တဲ့အတွက်အမေရိကန်သမ္မတအပါအဝင် Republican တွေရော Democrat တွေကပါသူ့ကိုရှုံချကြပါတယ် American သမ္မတ Obama ကအခုလိုပြောပါတယ်
Every expert regardless of political party
ဘယ်ပါတီကပဲဖြစ်ဖြစ် conservative ဒါမှမဟုတ် liberal ဘယ်ဝါဒကိုပဲယုံယုံဒီကိစ္စတွေကိုတည်တည်ချာချာလေ့လာဘူးတဲ့သူဆိုရင်ပြောမှာကတော့ထင်ရှားတဲ့မဲလိမ်မဲခိုးတာမျိုးတွေမရှိဘူးဆိုတာပါ
မဲပေးတဲ့လုပ်ငန်းစဉ်မှာမဲလိမ်မဲခိုးမှုတွေမရှိဘူးလို့သဘောတူပေမဲ့ပြဿနာတွေရှိနိုင်တယ်လို့မဲပေးခွင့်အခွင့်အရေးကျွမ်းကျင်သူတွေကတတိပေးထားပါတယ်လွန်ခဲ့တဲ့3နှစ်လောက်ကဗဟိုတရားရုံးကပယ်ချခဲ့တဲ့အတွက်1964ခုနှစ်မဲပေးခွင့်ဥပဒေတဲကအကာအကွယ်ပေးထားတဲ့ကိစ္စတချို့မပါတော့ပဲကျင်းပမဲ့ပထမအဆုံးရွေးကောက်ပွဲလည်းဖြစ်ပါတယ်အတိအကျပြောရရင်ရွေးကောက်ပွဲစောင့်ကြည့်ရေးအစီအစဉ်မှာနိုင်ငံသားအခွင့်အရေးကော်မတီစောင့်ကြည့်ရေးအဖွဲ့က Christian Clark ကအခုလိုပြောပါတယ
် This is now the first presidential election cycle in more than
တရားရေးဌာနကဆီလို့တဲ့ဘူးအစိုးရရွေးကောက်ပွဲစောင့်ကြည့်သူတွေမပါတဲ့နှစ်ပေါင်း50ကျော်အတွင်းပထမအဆုံးကျင်းပတဲ့သမ္မတရွေးကောက်ပွဲဖြစ်ပါတယ်သူတို့ဟာနိုင်ငံအနှံ့ကအားအနည်းဆုံး200တွေကိုတွားပြီးရွေးကောက်ပွဲစောင့်ကြည့်ဖို့လစ်ကျင့်ထားသူတွေပ
ါတရားရေးဌာနကပြီးခဲ့တဲ့2012ခုနှစ်ရွေးကောက်ပွဲကာလအတွင်းပြည်내23ခုကိုစောင့်ကြည့်သူပေါင်း980ကျော်ဆွေးလွတ်ခဲ့ပါတယ်ဒီနှစ်မှာတော့ပြည်내5ခုလောက်ကိုပဲစောင့်ကြည့်သူတွေပို့နိုင်တော့မှာပါပြည်내14ခုမှာမဲဆန္ဒရှင်တွေကိုကန့်သတ်တဲ့ဥပဒေတွေပြဋ္ဌာန်းတော့မှာဖြစ်ပြီးတော့တချို့ပြည်내တွေမှာမဲဆန္ဒရှင်တပ်တွေကကပ်ပြားတိတိကျကျလိုအပ်တာမျိုးပါဥပဒေနဲ့အညီမှန်မှန်ကန်ကန်ဆောင်ရွက်ရလားဆိုတာကိုလေ့လာမဲ့ဗဟိုအစိုးရရွေးကောက်ပွဲစောင့်ကြည့်သူတွေမရှိတဲ့အတွက်နိုင်ငံသားအခွင့်အရေးလှုပ်ဆောင်တဲ့အဖွဲ့တွေဟာမဲဆန္ဒရှင်တွေဆက်သွယ်နိုင်မဲ့တယ်လီဖုန်းနေရာတွေစီစဉ်နေပါတယ
် Right now we're monitoring for issues like purging of the voter registration rolls
ကျမတို့အခုစောင့်ကြည့်နေတာကမဲဆန္ဒရှင်တွေကိုမဲဆင်းတွေကထုတ်လိုက်တာမျိုးနဲ့မဲဆန္ဒရှင်တွေကိုကြိုတင်အကြောင်းမကြားပဲ17နှစ်လောက်လိုမှမဲပေးမဲ့နေရာပြောင်းလိုက်တာမျိုးတွေအပြင်မဲပေးမဲ့နေ့မှမဲပေးခြင်းသူတွေမဲပေးခွင့်ရှိမရှိဆိုတာတွေပါ
အခုလာမဲ့ရွေးကောက်ပွဲဟာပုံမှန်မဟုတ်ဘူးလို့စောင့်ကြည့်သူအများကသဘောတူပါတယ်ဒါဟာမဲပေးမဲ့နေ့မှရွေးကောက်ပွဲလုပ်ငန်းစဉ်တွေအထိတက်ရောက်နိုင်ပါတယ်ခင်ဗျာ
ကိုငင်းညာပြောပြခဲ့တာပါ VOA American တိုင်းရဲ့အစီအစဉ်တွေနဲ့ပတ်သက်လို့ဝေဖန်ကြံပေးခြင်းနဲ့တေးသချင်းတောင်းခြင်းနဲ့ဆိုရင်တော့ burmese@voanews.com email လိပ်စာကိုစာရေးသားပေးပို့နိုင်တယ်လို့စာလိုက်ကတစ်ဆင့်စာရေးမယ်ဆိုရင်လိပ်စာက VOA မြန်မာပိုင်းအစီအစဉ်တစ်ဆင့်စာလိုက်တိတာအမှတ် 855 ရန်ကုန်စာတိုက်ကြီးဖြစ်ပါတယ်ခင်ဗျာ
VOA မြန်မာပိုင်းအသံလွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီး
ဒီစီစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနေ့၈နာရီကနေ၉နာရီထိတစ်ချိန်နေ့လယ်၁၂နာရီကနေနေ့ခင်း၁နာရီထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း၆နာရီခွဲကနေ၇နာရီထိအစီအစဉ်ကိုလိုင်းတို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း၉နာရီကနေ10နာရီထိအစီအစဉ်ကိုတော့လိုင်းတို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။VOA မြန်မာပိုင်းအစီအစဉ်လေးနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
မြန်မာစံတော်ချိန်မနက်6နာရီခွဲရှိပါပြီ VOA American တန်ကဗုဒ္ဓနေ့မနက်ခင်းအစီအစဉ်လေးကိုမနက်9နာရီအထိလိုင်းနမီတာ32 kilohertz 925လိုင်းနမီတာ40 kilohertz 9433ညလိုင်းနမီတာ50 kHz 5999နဲ့လိုင်းလက်190တို့ကနေဆက်ပြီးတင်ဆက်သွားမှာဖြစ်ပါတယ်။အခုဒုတိယနိုင်ဝက်အတွင်းမှာတော့ကမ္ဘာမီဒီယာတွေကမြန်မာပြည် American Indian 3အင်္ဂလိပ်သင်ခန်းစာနဲ့အတူဓာတ်ရိုက်လေလိုင်းအစီအစဉ်တင်ဆက်တဲ့အခါမှာတော့
ကျွန်တော်တို့နိုင်ငံတစ်ခုမှာဒီအမျိုးသားပြန်လည်ဆင့်မြတ်ရေးဒီလိုလုပ်ငန်းမျိုးလုပ်တဲ့အခါမှာကျတော့အရေးကြီးတဲ့အချက်က social justice ပေါ့ဗျာ
။မကြာခင်နောက်ပိုင်းမှာနားဆင်ရမယ့်အင်္ဂါည VOA ဓာတ်ရိုက်လေလိုင်းအစီအစဉ်မှာကြားရပါမယ်။အခုတော့ကမ္ဘာမီဒီယာတွေမှာဖော်ပြနေတဲ့မြန်မာပြည်ဆိုင်ရာအဒီတာအပေါ်နဲ့သတင်းဆောင်မတွေကိုကြားရပါမယ်။ဦးကျော်စံသားကစူးစီးတင်ဆက်ထားတာပါ။
ရိုဟင်ဂျာအကြမ်းဖက်သမားတွေဂျမ္မူကက်ရှမီးယားကပါကစ္စတန်လိုလာတဲ့အကြမ်းဖက်အုပ်စုတွေနဲ့ဆက်နွယ်နေခြင်းဆိုတဲ့ခေါင်းစဉ်နဲ့ The Economist Times မှာ Dipanjan Roy Choudhury ရေးသားထားတာကိုဥစွာတင်ပြလိုပါတယ်။မြန်မာနေဆက်စခန်းတွေကိုမကြသိခင်ကတိုက်ခိုက်ခဲ့တဲ့လူသိနယ်ရိုဟင်ဂျာအကြမ်းဖက်အုပ်စုအကာမူမူဂျာဟီဒင်အဖွဲ့ဟာ Hafiz Saeed ခေါင်းဆောင်တဲ့ Lashkar e Taiba အဖွဲ့နဲ့သာမကဂျမ္မူကက်ရှမီးယားနယ်က JEM လို့ခေါ်တဲ့Jaish e Mohammed အဖွဲ့နဲ့ဆက်ဆက်နေပါတယ်။ဒီအကာမူမူဂျာဟီဒင်အဖွဲ့ရဲ့ခေါင်းဆောင်တွေဟာပါကစ္စတန်မှာသင်္นานတက်ပြီးတဲ့နောက်ရခိုင်ဘက်ကရိုဟင်ဂျာလူငယ်တွေကိုခေါ်ယူလေ့ကျင့်ပေးခဲ့ပါတယ်။ဒီအဖွဲ့ဟာ Huji A လို့ခေါ်တဲ့ Harkat al Jihad Islam Arkan ကပေါက်ဖွားလာတဲ့လက်နက်ကိုင်အုပ်စုဖြစ်ပါတယ်။ရိုဟင်ဂျာအကြမ်းဖက်သမားတွေဟာကက်ရှမီးယားဒေသမှာလဲပါကစ္စတန်အစွန်းရောက်အဖွဲ့တွေနဲ့လက်တွဲတိုက်ခိုက်နေပြီးသူတို့ရဲ့ထိတ်တန့်ကောင်းဆောင်တူဖြစ်တဲ့ချိုတာဘူရမီဟာအဲ့ဒီမှာဆေဆုံးသွားခဲ့ပါတယ်။ဟူဂျီအာရကန်အဖွဲ့ရဲ့လက်ရှိကောင်းဆောင်အဗ်ဒူကာဒုစ်ဘူရမီဟာပါကစ္စတန်နိုင်ငံသားရိုဟင်ဂျာတူဦးဖြစ်ပါတယ်။သူဟာဘင်္ဂလားဒေ့ရှ်နိုင်ငံမြန်မာနေဆက်တစ်လျှောက်ဟူဂျီအာရကန်ကွန်ရက်ကိုထူထောင်ပေးထားတယ်လို့ဘင်္ဂလားဒေ့ရှ်အစိုးရရဲ့အထောက်အထားတွေအရသိရှိရပါတယ်။ဒီရိုဟင်ဂျာအကြမ်းဖက်လက်နက်ကိုင်အုပ်စုတွေဟာဘင်္ဂလားဒေ့ရှ်ပြည်တွင်းဖြစ်အကြမ်းဖက်အုပ်စုတွေနဲ့ဆက်သွယ်နေကြပြီးတော့နယ်မြေငွေကြေးလက်နက်ဆလာတွေမျှဝေနေကြတယ်ဆိုတာကိုလည်းဘင်္ဂလားဒေ့ရှ်အာဏာပိုင်တွေကမငြင်းဆန်ကြပါဘူး။ပါကစ္စတန်နဲ့အဆက်အနွယ်ရှိတဲ့ရိုဟင်ဂျာအကြမ်းဖက်အုပ်စုတွေကိုထိုင်းမြန်မာနယ်စပ်မဲဆောက်ဘက်မှာလည်းတွေ့ရတယ်လို့ပြောဆိုမှုတွေရှိနေကြကြောင်းရေးသားထားပါတယ်ခင်ဗျာ။အခုဆက်လက်ပြီးဒဏ်ခတ်ပိတ်ဆို့မှုမရှိတော့တဲ့နောက်ကြောင်းညက်တင်ပို့မှုမြန်မာတူးမြင့်ပြီးဆိုတဲ့ခေါင်းစဉ်နဲ့မိုတိုကတ်ဇူမက်ဇူရေးသားထားတဲ့ဆောင်းပါးကိုတော့Nikki Asian Review မှာဖော်ပြရပါမယ်။ဒီလအစောပိုင်းကမြန်မာနိုင်ငံအပေါ်ပိတ်ဆို့မှုတွေကို American ပြည်ထောင်စုအစိုးရကယူသိမ်းလိုက်တော့ American ဘက်ကမြန်မာနဲ့စီးပွားရေးလို့ပေါ်စိတ်အားထက်သန်နေကြပါတယ်။ American ကြောင်းမြတ်ကုံသွဲမှုအစင်နာကူစလဲအဖွဲ့တစ်ဖွဲ့တောင်မြန်မာပြည်ကိုသွားခဲ့ပြီးပါပြီ။မြန်မာစီးပွားရေးလောကကလည်းဒါကိုမျှော်လင့်နေကြပါတယ်။ဒါပေမဲ့ဒီကြောင်းမြတ်လုပ်ငန်းဟာစင်ခေါ်မှုတွေနဲ့ရင်ဆိုင်နေရပွဲရှိနေပါတယ်။နိုင်ငံတကာကြောင်းမြတ်ဈေးအတက်အကျပြဿနာအပြင်မြန်မာစစ်တပ်နဲ့တိုင်းရင်းသားလက်နက်ကိုင်တို့ရဲ့အကျိုးစီးပွားတွေလည်းဒီနေရာမှာရောရှက်ပါဝင်နေပါတယ်။အဓိကကြောက်စိမ်းတင်သွင်းဝယ်ယူတဲ့တရုတ်နိုင်ငံမှာအာဂရီလိုက်စားမှုတိုက်ဖြတ်ရေးကိုအစိုးရကဥဆောင်လုပ်လာကြတဲ့ကကြောက်စိမ်းဈေးနှုန်းကျဆင်းသွားခဲ့ပါတယ်။ကြောက်စိမ်းမြေကချင်ဒေသမှာလည်းသဘာဝပတ်ဝန်းကျင်ပြုံတိတာလူခွင့်ချိုးဖောက်တာကလေးတွေကိုအလုတ်ကျန်းခန့်စီတာတွေထူပြောနေပါတယ်။မြန်မာနိုင်ငံတော်ရဲ့အတိုင်ပင်ခံပုဂ္ဂိုလ်ဒေါန်ဆန်းစုကြည်ကတော့သဘာဝသယံဇရဆိုတာကုန်ခန်းသွားနိုင်တဲ့အတွက်လူငယ်တွေရဲ့စွန့်ရည်ကိုမြင့်တင်ပြီးတိုင်းပြည်တွတ်တက်ကြီးပွားအောင်လုပ်ရမယ်လို့ဆိုထားပါတယ်။ရင်းဒီမြုံနှံမှုဆိုင်ရာအရာရှိတူကလည်းကုန်ထုတ်လုပ်မှုကဏ္ဍအတွက်ပြည်ပရင်းနှီးမြှုပ်နှံမှုတွေကိုဆွဲဆောင်ဖို့အရေးကြီးတယ်။အလုတ်ကိုင်းသစ်တွေဖန်တီးနိုင်ပြီးတော့ဤပညာလွှဲပြောင်းရယူနိုင်အောင်ကြိုးပမ်းရမယ်လို့ဆိုထားကြောင်းရေးသားထားပါတယ်ခင်ဗျာ။
ဦးကျော်စံသာစူးစီးတင်ပြတဲ့ကမ္ဘာမီဒီယာတွေကမြန်မာပြည်အကြောင်းနားဆင်ရပြီးအခုတခါတော့မနက်ခင်းအင်္ဂလိပ်သင်ကန်းစာကိုလေ့လာကြအောင်ပါ American Indian 3အင်္ဂလိပ်သင်ကန်းစာကိုဒေါ်လလတန်းကပို့ချမှာဖြစ်ပါတယ်
ဒီနေ့မိတ်တွေစိတ်ဝင်စားစရာကောင်းတဲ့ idiom အသုံးနှမျိုးကိုတင်ပြလိုပါတယ်။ပထမကတော့
tie the knot
ဆိုတာပါ။စာလုံးပေါင်းက tie tie ချီနှောင်တာ the the key not knot ကတော့အထုံးဆိုတော့အထုံးဖြစ်အောင်ချီနှောင်တဲ့သဘောလို့လုံးကောင်းဒီပဲရပါတယ်။idiom အဓိပ္ပာယ်ကဘာဖြစ်မလဲဆိုတာကိုတော့သောတာရှင်များခံမှန်းကြည့်နိုင်ပါလေ။ကျမတို့မြန်မာမှာလည်းမေတ္တာနှောင်ကြိုးချီတာမျိုးလို့ပေါ့။တနည်းတော့လက်ထပ်တာမင်္ဂလာဆောင်တာအနှောင်ဖွဲ့တဲ့ရောက်တဲ့အိမ်တော်ကြတဲ့အဓိပ္ပာယ်ပေါ့ပါ။ဒုတိယတင်ပြမယ် idiom အသုံးကတော့
call it quits
ဆိုတာပဲဖြစ်ပါလေ။စာလုံးပေါင်းက C A L L call ကခေါ်တာ I T it ကတခုခုကိုရည်ညွှန်းတဲ့နန်းစား Q U I TS quits ကတော့အဆုံးတတ်လိုက်တာရပ်လိုက်တာအရှုံးပေးလိုက်တဲ့သဘောလို့အဓိပ္ပာယ်ရပါတယ်။ဒါကြောင့် idiom ဆိုတဲ့တွေ့ဝိုက်အဓိပ္ပာယ်ကတော့တစ်ခုခုကိုဆက်မလုပ်တော့ဘဲရပ်လိုက်တဲ့သဘောအရှုံးပေးလိုက်တဲ့သဘောဖြစ်ပါလေ။တနည်းဆိုရင်လေအိမ်အောင်ပြူရမှာကွာရှင်းနေဆိုရင်ဒီအသုံးကိုရည်ညွှန်းသုံးလို့ရပါတယ်။ဒီအသုံးနဲ့ပတ်သက်လို့ George Group ပြတဲ့ဥပမာကိုနားဆင်ကြကြရအောင်။
It took Carol and Charlie only 11 months to tie the knot after meeting on an internet matchmaking website, and 3 years more to call it quits.
Carol and Charlie တို့နှစ်ဦး internet ဖူးစာရေး website ပေါ်မှာတည်ကျွမ်းခဲ့ကြပြီးစစ်တလအကြာမှာအိမ်တောင်ပြုတ်လိုက်ကြတယ်လေ။အေးနောက်ထပ်3နှစ်လဲကြာရောသူတို့နှစ်ဦးလင်မယားဖြစ်ကကွာရှင်းပြတ်စဲခဲ့ကြတယ်လို့ထိပ်ပြရပါတယ်။ဥမာကိုနောက်တစ်ခေါက်နားဆင်ကြကြရအောင်
။ It took Carol and Charlie only 11 months to tie the knot after meeting on an internet matchmaking website and 3 years more to call it quits.
အင်တန်ပြူတယ်လက်ထပ်တယ်ဆိုရင် idiom အသုံးရဘယ်လိုပြောမလဲ?
Tie the knot
လက်လျှော့လိုက်တယ်အရှုံးပေးလိုက်တယ်အင်တန်ကိုကွာရှင်းပြတ်စဲလိုက်တယ်ဆိုရင်ရောဘယ်လိုပြောမလဲ?
Call it quits.
လို့ပြောနိုင်ပါလေ။အဲ့ဒါကတော့ဒီနေ့မိနစ်တွေတင်ပြခဲ့တဲ့ idiom အသုံးတွေပဲဖြစ်ပါလေ
။ American idiom သုံးအင်္ဂလိပ်သင်ခန်းစာတွေကို VOA ရဲ့မနက်ခင်းတိုင်းမှာဒေါ်လာလာတန်းကတင်ဆက်နေတာဖြစ်ပါလေ။အခုတော့အင်္ဂါည VOA တိုင်းရဲ့လေလံအစီအစဉ်ကိုပြန်လည်နားဆင်ရပါမယ်။ကိုသားညွန်ဦးကဆွေးနွေးတင်ဆက်ထားတာပါခင်ဗျာ။
မင်္ဂလာပါခင်ဗျာအင်္ဂါနေ့ညပိုင်းဒက်လီလိုက်စီစဉ်ကနေပြီးတော့ကြိုဆိုပါရစေကျွန်တော်တို့ဒီနေ့ဆွေးနွေးမယ့်အကြောင်းအရာကတော့ခရိုနီအစိုးရအသစ်နဲ့ဖွံ့ဖြိုးရေးပူးပေါင်းဆောင်မှုကိစ္စဖြစ်ပါတယ်မြန်မာနိုင်ငံရဲ့စီးပွားရေးဖွံ့ဖြိုးတိုးတက်မှုတွေရည်စူးတဲ့နိုင်ငံတော်အတိုင်ပင်ခံတဲ့စီးပွားရေးလုပ်ငန်းဖွံ့ဖြိုးမှုမိဖက်များတွစ်ဆုံပွဲမှာအရင်စစ်ဆေးရနဲ့နီးစပ်ခဲ့တဲ့ခရိုနီစီးပွားရေးလုပ်ငန်းရှင်တွေကိုဖိတ်ကြားခဲ့တယ်လို့သူတို့က၈ဆက်ဖွံ့ဖြိုးရေးလုပ်ငန်းတွေမှာအစိုးရကိုဝိုင်းဝန်းကူညီကြဖို့ဆိုပြီးတော့နိုင်ငံတော်အတိုင်ပင်ခံကကမ်းလှမ်းခဲ့ပါတယ်ခရိုနီစီးပွားရေးလုပ်ငန်းရှင်တွေနဲ့ဆွေးအသက်ကြမှာအခုလိုမျိုးဒီနီးနီးကက်ကက်ဆက်ဆံမှုအပေါ်မှာဝေဖန်မှုတွေလည်းပေါ်ထွက်နေပါတယ်။အရင်ဆိုကဒီအရင်တော့ဆစ်ဆွေးလက်အောက်မှာအမည်ပြက်ခဲ့ရတဲ့ဒီခရိုနီစီးပွားရေးလုပ်ငန်းရှင်တွေဟာအခုအစိုးရသိရဲ့အောက်မှာနိုင်ငံတော်ရဲ့စီးပွားဖွံ့ဖြိုးမှုအစီအစဉ်တွေမှာတကယ်ပဲအသုံးတည့်မယ်အသုံးဝင်မယ်အများအကျိုးကိုစောင့်နိုင်မယ်လို့ယူဆပါလား။အခုဆွေးနွေးမှာဖြစ်ပါတယ်။အဓိကပါဝင်ဆွေးနွေးပေးဖို့အတွက်ကျွန်တော်ပုဂ္ဂိုလ်နှစ်ဦးဖိတ်ခေါ်ထားပါတယ်။ပထမတစ်ခုကတော့ဒီ International Strategic ဒီ Institution ကဖြစ်တဲ့ဥအောင်သူငင်းကိုကျွန်တော်ဖိတ်ခေါ်ထားပါတယ်။နောက်တူကတော့ NHK ရပါသတင်းတောက်တူပါအာကိုတီဟကိုဖိတ်ခေါ်ထားပါတယ်။နှစ်ဦးစလုံးလေလိုက်ပေါ်ကိုရောက်နေပါပြီ။ကျွန်တော်ဒီမတိုင်ခင်တော့အရင်ဆုံးအာဒီနိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ကဒီစီးပွားရေးလုပ်ငန်းရှင်တွေဖွံ့ဖြိုးမှုမိဖက်တွေနဲ့တွေ့ဆုံပွဲမှာသူဒီခရိုနီနေနဲ့ပတ်သက်လို့ပြောသွားတဲ့ဟာကိုကျွန်တော်အရင်ဆုံးကောက်နှုတ်ပြီးတော့ဖွင့်ပြချင်ပါတယ်ခင်ဗျာ။
စီးပွားရေးလုပ်ငန်းရှင်ကြီးတွေအားလုံးဟာကျမတို့နိုင်ငံရဲ့ဖွံ့ဖြိုးတိုးတက်မှုရဲ့မှာပါဝင်ပိုင်ခွင့်အပြည့်အဝရပါလိမ့်မယ်။အဲ့ဒီပြပါဝင်ပိုင်ခွင့်ကိုမှန်မှန်ကန်ကန်နဲ့သုံးပြီးတော့ကျမတို့ပြည်သူပြည်သားတွေရဲ့တိုးတက်ရေးအတွက်ဝိုင်းဝန်းပြီးတော့ကူညီကြပါဆိုတဲ့ကျမတို့ရဲ့ဆန္ဒကိုထုတ်ဖော်ပြောချင်လို့စီစဉ်လိုက်ရတဲ့ဆွေးနွေးပွဲဖြစ်ပါတယ်။ကျမတို့ကကျမတို့ရဲ့စီးပွားရေးလုပ်ငန်းရှင်ကြီးများအပေါ်မှာအများကြီးအောက်ကိုပါအရင်ဒီအစိုးရမတက်ခင်ကတည်းကအလုပ်တည်နေတဲ့မြန်မာအင်္ဂလိပ်ဘာသာစကားကိုမတန်းချင်ဘူးကျွမ်းကျင်မှုဆိုပေမဲ့တောင်မှတည်နေတဲ့အသုံးအနှုန်းကရှိရတယ်ခရိုနီဆိုတဲ့အသုံးအနှုန်းဒါကျမတို့ရဲ့နိုင်ငံတနိုင်ငံလုံးမှာပြန့်ပွားနေတယ်ခရိုနီတွေဒီစီးပွားရေးအောင်မြင်နေတဲ့လူတွေကခရိုနီတွေပြောရမယ်ဆိုလို့ရှိရင်အစိုးရနဲ့အာဏာရှိတဲ့ပုဂ္ဂိုလ်များနဲ့ပင်းပြီးတော့မိမိတို့ရဲ့အောင်မြင်မှုအတွက်လှုပ်ရှား တရားဥပဒေဖောင်တွင်းကလွတ်ထားမဟုတ်ဘူးဒါအများပြည်ကိုပဲလွတ်ထားမဟုတ်ဘူးဆိုပြီးဒီလိုဝေဖန်ချက်တွေရှိပါတယ်ဒီလိုဝေဖန်ချက်တွေကြားတဲ့အခါမှာကျမစိတ်မကောင်းပါဘူးစိတ်မကောင်းဆိုတာကျမတို့ရဲ့ပြည်သူပြည်သားများအချင်းချင်းဘာလို့တောင်စိတ်ဝေကွဲနေကြပါလဲစိတ်တကယ်လဲဒီလိုပဲကိုယ့်အတွက်ပဲလုပ်မယ်ဆိုတဲ့လုပ်ငန်းရှင်ကြီးများကျမတို့နိုင်ငံမှာများနေသလားကိုကျိုးအတွက်ပဲကြည့်မယ်ဆိုတဲ့ပုံပုံကျမတို့နိုင်ငံမှာများနေသလားဒီလိုဟာမျိုးတွေရှိနေတယ်ဆိုရင်နိုင်ငံအတွက်ကမှဝင်းနေစရာဖြစ်တယ်။ဒါပေမဲ့ကျမယုံကြည်ချက်တစ်ခုကအတိတ်ဆိုတာကိုယ့်ကိုချီးနှောင်ထားဖို့မဟုတ်ဘူး။သင်ခန်းစာယူပြီးတော့ရှေ့ကျမကိုဆက်သွားနိုင်ရမယ်။တစ်ချိန်တစ်ခါတုန်းကကိုယ့်အတွက်ပဲလုပ်ခဲ့တဲ့ပုံကိုယ်တွေကနောက်တစ်ချိန်တစ်ခါမှအများအတွက်မလုပ်နိုင်ဘူးလား။အများအတွက်လုပ်နိုင်တဲ့အရေးချင်းတွေတို့မှမရှိဘူးလား။ကိုယ့်အစုအဖွဲ့ကိုယ့်ရဲ့လုပ်ငန်းကိုယ့်ရဲ့ပတ်ဝန်းကျင်ကိုယ့်ရဲ့မိသားစုအတွက်ပဲစဉ်းစားခဲ့တဲ့ပုံကိုယ်များဟာအမြင်ကျဲလာပြီးတော့တတိုင်းပြည်လုံးအတွက်စဉ်းစားနိုင်တဲ့အခြေအချင်းတွေမမွေးမနိုင်ဘူးလားဆိုတာကိုဒါကျွန်မစဉ်းစားကြည့်ပါတယ်။ကျွန်မကတော့ဒါဖြစ်နိုင်တယ်လို့ယုံကြည်ပါတယ
်။ဒါကတော့ဒီပြီးခဲ့တဲ့ရက်ကစီးပွားရေးလုပ်ငန်းရှင်များဖွံ့ဖြိုးမှုမိဖက်များနဲ့တွေ့ဆုံပွဲမှာနိုင်ငံတော်တယ်မင်ငံပုဂ္ဂိုလ်ဒေါက်တာဆန်းစုကြည်ပြောသွားတဲ့ဒီမိကုန်းတွေကအပန်းစာချုပ်ပါကျွန်တော်အရင်ဆုံးဆွေးနွေးမဲ့ထဲကနေပြီးတော့ဒီနိုင်ငံတကာမဟာဗျူဟာလေးလာရေးဖွဲ့ကဥအောင်သူငင်းကိုကျွန်တော်အရင်ဆုံးဖိတ်ခေါ်ချင်ပါတယ်ခုနကဒေါက်တာဆန်းစုကြည်ပြောသွားတဲ့ကိစ္စပေါ်မှာပေါ့လက်ရှိမြန်မာနိုင်ငံစစ်ဆေးရသည့်ရဲ့ဒီစစ်ပွားဖွံ့ဖြိုးရေးအစီအစဉ်တွေမှာခုနကပြောသလိုခရိုနီစစ်ပွားရေးလုပ်ငန်းရှင်တွေကိုဖိတ်ခေါ်ပါတယ်ကန့်လန့်ပါတယ်ဒီလူတွေကနိုင်ငံတော်အကျိုးစီးပွားအတွက်အများအကျိုးအတွက်ပူးပေါင်းပါဝင်ကြပါစို့လို့ဖိတ်ခေါ်ထားပါတယ်အဲ့တော့တကယ်ပဲအစိုးရသည့်ရဲ့လုပ်ငန်းတွေအတွက်သူတို့တွေကအသုံးတက်မယ်လို့ယူဆပါလားဥအောင်သူငင်းအမြင်ကိုအရင်ဆုံးသိလိုပါတယ်ခင်ဗျ
ဟုတ်ကဲ့ဟိုဒီလိုဗျကျွန်တော်ပထမအဆုံးပြောချင်တာကတော့ကျွန်တော်တို့စီမှာ business confidence လို့ခေါ်တဲ့ဒီစီးပွားရေးလုပ်ငန်းရှင်တွေကယုံကြည်မှုရှိရှိနဲ့ဒီလိုရင်းနှီးမြှုပ်နှံနိုင်တဲ့အခြေအနေမျိုးလိုအပ်ပါတယ်အဲ့တော့ပထမအဆုံးဒေါအောင်ဆန်းစုကြည်မိကွန်ကတော့ဒီလိုမျိုးယုံကြည်မှုရှိရှိနဲ့ရင်းနှီးမြှုပ်နှံမှုတွေလှုပ်လာဖို့ဖိတ်ခေါ်တယ်လို့တော့ကျွန်တော်ယူဆပါတယ်ဆိုတော့ဒါပေမဲ့ပြဿနာရှိတဲ့အခါကျတော့ဘာလဲဆိုတဲ့အခါကျတော့ကျွန်တော်တို့နိုင်ငံတစ်ခုမှာဒီအမျိုးသားပြန်လည်ဆင့်မြတ်ရေးပေါ့နော်ဆိုတော့ဒီလိုလုပ်ငန်းမျိုးလုပ်တဲ့အခါမှာကျတော့အရေးကြီးတဲ့အချက်ကကျွန်တော်တို့ဒီ social equality လို့ခေါ်တဲ့ကျွန်တော်တို့လူမှုရေး social justice ပေါ့ဗျာလူမှုရေးတရားမျှတမှုလူမှုရေးဒဏ်လူမှုကိစ္စတွေကိုကျွန်တော်တို့ထည့်ပြီးတော့စဉ်းစားဖို့လိုပါတယ်အဲ့တော့တစ်ချိန်လုံးကဒီလိုမျိုးဒီဘာခေါ်မလဲစီးပွားရေးလုပ်ငန်းရှင်ကြီးတွေကအကျိုးခံစား권ရှိခဲ့တယ်အဲ့ဒီအချိန်မှာအကျိုးခံစား권မရှိတဲ့လူအုပ်စုတွေလည်းရှိပါတယ်ဆိုတော့အဲ့တော့သူတို့အတွက်ကိုဓာတ်လူညီမျှရေးကိစ္စကိုပြန်ပြီးတော့စဉ်းစားသင့်တယ်လို့ထင်ပါတယ်အဲ့တော့ကျွန်တော်ရှင်းရှင်းလင်းလင်းဒီလိုမျိုးဥပမာပြောရမယ်ဆိုရင်ကျွန်တော်တို့ဒီမှာကုံတွေကလေးတွေရှိပါတယ်ကုံတွေကြီးတွေရှိပါတယ်ကုံတွေကလေးဆိုတာတော့ကျွန်တော်တို့တာမန်ကောင်းရောင်းကောင်းဝယ်လုပ်တဲ့သူတွေပါကုံတွေကြီးတွေဆိုတာကတော့အခုခုနပြောတဲ့ခရိုနီတွေလည်းဖြစ်နိုင်ပါတယ်ဆိုတော့အဲ့တော့နိုင်ငံတော်တော်များများမှာကြည့်မယ်ဆိုရင်ကျွန်တော်တို့ small business လို့ခေါ်တဲ့အသေးစားလုပ်ငန်းတွေကိုဦးစားပေးကြပါတယ်အခုအနေထားမှာတော့အကြီးစားလုပ်ငန်းရှင်ကြီးတွေကိုဦးစားပေးတယ်အဲ့ဒါဆိုရင်အသေးစားလုပ်ငန်းရှင်တွေရဲ့ကဏ္ဍကဘယ်မှာလဲဆိုတော့မေးခွန်းထုတ်ဆရာမျိုးရှိတယ်လို့ကျွန်တော်ပြောချင်ပါတယ
်ဟုတ်ကဲ့ခင်ဗျာကိုအောင်သူကြီးလေလိုင်းပေါ်မှာခဏနေပြီးပါအောင်ခင်ဗျာကျွန်တော် NHK ကဥတီဟာကိုကျွန်တော်ဖိတ်ခေါ်ချင်ပါတယ်ကိုတီဟာကြားရပါတယ်လားခင်ဗျာ
ဟုတ်ကဲ
့ဒေါန်ဆန်းစုကြည်နဲ့ဒီခုနပြောတဲ့ဒီခရိုနီတွေနောက်ဒီဖွံ့ဖြိုးမှုမိဖက်တွေပေါ့နော်သူတို့တွစ်ဆုံပွဲနဲ့ပတ်သက်လို့ဝေဖန်တန်တီးလည်းတော်တော်များရှိပါတယ်ကိုတီဟာလည်းတွေ့မိပါပါအဲ့တော့ဒီပေါ်မှာခရိုနီစီးပွားရေးလုပ်ငန်းတွေနဲ့ဒီလက်ရှိလာမဲ့ဒီနိုင်ငံတော်စီးပွားဖွံ့ဖြိုးမှုအစီအစဉ်တွေမှာတကယ်ပဲအသုံးတက်မလားကိုတီဟာအမြင်သိလို့ပါတယ
်အရင်ဆုံးကျွန်တော်ဒေါန်ဆန်းစုကြည်ကဒီခရိုနီတွေအကြောင်းကိုသူ့မိန့်ခွန်းထဲမှာတကူးတကထည့်ပြောတာသူ့မှာကြီးပဲတက်ရှိလို့ဆိုကျွန်တော်နားလည်ပါတယ်ဆိုတော့ဟိုအမျိုးသားညီသားစီဆိုတဲ့အပိုင်းနဲ့တပိုင်းကပါတယ်လို့ကျွန်တော်မြင်တာနှစ်ချက်မြင်ပါတယ်တစ်ချက်ကပါလဲဆိုတော့တို့ရဲ့ဒီတော့စီးပွားရေးမှာ level ground ပေးတဲ့သဘောပေါ့နော်အားလုံးဒန်းတူညီညီနာမှုရှိတယ်ဆိုတော့အမကန်ကြတခုပေးပြီးတော့ဒီလူတွေကိုကျွန်တော်တို့ဒီအစိုးရဘက်အနေနဲ့ encourage လုပ်တဲ့သဘောပေါ့နော်ဒီလူတွေဟာဘာဖြစ်လို့လဲဆိုတော့အတွေ့အကြုံလည်းရှိတယ် capital ဒီအရင်းအနည်းတွေလည်းရှိတယ်ဆိုတော့ဒီလူတွေစီးပွားရေးလောကမှာလုပ်မယ်ဆိုလို့ရှိလို့ဆိုဆိုဒီဥပဒေပေါင်းထဲမှာပေါ့နော်ဒီညှက်ညတာတာအားလုံးနဲ့တကြီးတကျွတ်တဲ့လောက်ခိုင်မယ်ဆိုလို့ဆိုဆိုရှိရင်တို့ရဲ့လောက်ခိုင်နိုင်မှုဟာအလားအများကြီးကျွန်တော်တို့တိုင်းပြည်ဖွံ့ဖြိုးတိုးတက်ပေါ်မှာအများကြီးဖောက်ကူပြုနိုင်တယ်လို့သူမျိုးလင်းနေပုံရတယ်တော့ကျွန်တော်ရှိနေ။နောက်တစ်ချက်ကပါလဲဆိုတော့ကျွန်တော်တို့ဒီဖွံ့ဖြိုးတဲ့နိုင်ငံတွေပေါ့နော်ကျွန်တော်တို့ဒီထူထောင်ဖို့လိုအပ်တဲ့နိုင်ငံတွေမှာကျွန်တော်တို့ဒီလိုဒီခိုဒီလာဆိုတာတော့တကယ်တမ်းကျွန်တော်အစိုးရနဲ့ကျွန်တော်တို့ဘယ်လိုခေါ်ပလဲ plan number 10နဲ့စီဝါရီတမားတွေပါ။ဆိုတော့တိုင်းပြည်တစ်ခုကိုထူထောင်တဲ့အခါမှာအစိုးရတရအနေနဲ့ကဒီလိုမျိုးသူ့ရဲ့အဆင်ပြေတဲ့စီဝါရီတမားတွေလိုအပ်တယ်။ဘာလို့လဲဆိုတော့စီဝါရီတမားဆိုတော့ကိုယ်တိုးစီဝါအဆင်ပြေမှာကိုယ်တိုးစီဝါရှိမှလုပ်ကြတာဗျ။ဒါပေမဲ့တိုင်းပြည်ကိုထူထောင်တဲ့အခါမှာတချို့ကျွန်တော်တို့တိုင်းပြည်မှာလိုအပ်တဲ့လုပ်ငန်းတွေ၊ညီညီလုပ်ငန်းမှုတွေ၊ဟလာထုတ်ကုန်တွေအစားတော့ infrastructure အဆုံးပေါ့နော်အကုန်လုံးပေါ့
အားလုံးကကျွန်တော်အကျိုးနဲ့နည်းနည်းလေးဒါမှမဟုတ်အကျိုးနဲ့သိမရှိဘဲနဲ့လုပ်ရတဲ့လုပ်ငန်းတွေရှိတယ်ဒါပေမဲ့ဒီကျွန်တော်လုပ်ငန်းရှင်တွေဖွင့်ပေးလိုက်ရင်အကျိုးနဲ့မရှိဘူးဘာမှမလုပ်နိုင်ဘူးဒါပေမဲ့ဆိုတော့ပြောလို့ပေါ့ကျွန်တော်တိုင်းပြည်မှာလည်းကူညီခြင်းနဲ့လူမျိုးဟုတ်လားအကျိုးနဲ့ကိုမရှိဘဲနဲ့တိုင်းပြည်ရဲ့ဒီ long term အတွက်ကလိုအပ်တဲ့အခြေအနေတွေကိုဒီတကယ်ဟိုမဟာပြူဟာမြောက်တဲ့လုပ်ငန်းတွေမှာဝင်ပြီးရင်းနှီးမြှုပ်နှံပေးမယ်လုပ်ပေးမယ်တကယ်ကိုအစိုးရကကူမဲ့စီးပွားရေးသမားတွေကျွန်တော်တို့တိုင်းပြည်မှာလိုအပ်တယ်ကျွန်တော်ထင်တာပြောရင်တော့တက္ကသိုလ်ကဒီချက်ကိုလည်းဖျက်ဆင်းသားဖို့ရ
ဟုတ်ကဲ့ခင်ဗျကိုတီဟာကိုဦးအောင်သူညင်းကိုလီလိုင်းပေါ်မှာခဏနေပေးပါအောင်ခင်ဗျဒီတော့ရှင်ချို့ကျွန်တော်ဖိတ်ခေါ်ခြင်းပါတယ်ပထမဆုံးရန်ကုန်မြို့ကကိုနေလလီလိုင်းပေါ်ရောက်နေပါပြီကိုနေလဆွနေလို့ရပါတယ်မင်းမညင်ဦးအောင်သူညင်ဦးတီဟာနေအောင်လုံးလီလိုင်းပေါ်မှာရှိပါတယ
်ဟုတ်ကဲ့ခင်ဗျကျွန်တော်လူလူကောင်းဆောင်ဒေါ်ညဆွကြည့်ပေါ့နော်ကျွန်တော်အစိုးရတက်မှာသူဦးဆောင်နေတာပေါ့နော်ကျွန်တော်ဒီအစိုးရရန်နေအောင်သူမောင်းနေလို့ပဲကျွန်တော်ပြောမှာဆိုပါတယ်နော်ဒါပေမဲ့အခုလိုခရိုနီယိုသူဖိတ်ခေါ်ပြီးတော့ဒီစီဝိုင်းကဏ္ဍမှာသူပြန်လည်ညှိနှိုင်းတာတော့တစ်ဖက်ကတော့သဘောကျတယ်လို့ပြောမှာပေါ့ဗျ။ဒါပေမဲ့ကျွန်တော်တို့အခြေခံလူရန်းကကျွန်တော်တို့ဒါမှလည်းအခြေခံလူရန်းကဆိုတော့အခြေခံလူရန်းကရဲ့ရှုတော့နေကြည့်ရင်တော့ကျွန်တော်တို့အခြေခံလူရန်းကအတွက်အခွင့်အလမ်းကဘာမှရှိလာမယ်လို့ကျွန်တော်မထင်ဘူးလားဒီခရိုနီယိုသူပြန်ပြီးတော့ဖိတ်ခေါ်ခြင်းအဖြစ်ပေါ့နော်။ဘာဖြစ်လို့လဲဆိုတော့သူတို့ကပြီးခဲ့တဲ့စစ်ဆေးရမှာသူတို့ကပေါင်းပြီးတော့ဒီစီဝိုင်းကဏ္ဍမှာဒါမဟုတ်တာတွေကသူလုပ်ခဲ့တယ်ဗျ။ပြောမယ်ဆိုတော့ဒီလိုအတွက်အကျိုးမရှိတဲ့ပြင်ကိုအကျိုးရုပ်စီကဖြစ်နေလို့သူတို့လုပ်ခဲ့တယ်ကြာဒါပေမဲ့ဒီနေ့ဒီကိဒီမိုကရေစီကိုဆောင်းနှံ့နေတဲ့ဆိုရကာလမှာသူတို့ဒီရဲ့အစ်တံမှာပြောမယ်ဆိုတော့လုပ်ခဲ့တဲ့ဒီသူရဲ့ဆိုဂျိုဟုတ်တယ်ကိုအစ်တံတော့ခံစားမှာပေါ့ဒီအစ်တံနဲ့ခံစားမခံစားတဲ့အပြင်ထပ်ပြီးတော့သူအကျိုးခံစားဖို့သူပေးဦးမယ်ဆိုရင်တော့ဒါကျွန်တော်တို့ရဲ့ပြည်သူ့ဘာလို့မှအကျိုးကောင်းတဲ့ဂျိုးတက်အောင်ဂျိုးကရှိလာအောင်မဟုတ်ဘူး။ဘာဖြစ်လို့လဲဆိုရင်ကျွန်တော်ဒီနေ့ခေတ်ကြည့်ရလို့ရှိရင်ခုနီးလေးလက်ကြီးအုပ်ထားလိုက်စီးပွားရေးလုပ်ငန်းအကြီးမှဟိုအကြီးတွေကသူတို့ကိုယ်တိုင်အုပ်ချုပ်နေကြတာဗျ။တခြားလူကရိုးသားဆောင်တဲ့ဝင်ရောက်ထိုးမဖို့မလွယ်ဘူးဗျ။ငါတို့စဉ်းစားကြည
့်။ဟုတ်ကဲ့ကုနေလာကျေးဇူးပါခင်ဗျာ။ကျွန်တော်နောက်ထပ်သွားရှိသူဖိတ်ခေါ်ကြပါလေ။ကိုမင်းကလည်းရန်ကုန်မြို့ကပါပဲ။ကိုမင်းမင်းကြားပါလားခင်ဗျာ။တူလေးဆွေးနွေးလို့ရပါလေ။မင်းမြန်ချင်းဥကောင်သူငယ်ဥတီဟာရှိပါလေလေလိုင်းပေါ်မှာ။
โอเคกูตั้งอยู่จ๋าไปโอเคกูณีละပြောတော့တာလေတော်တော်ကောင်းပါလေကိုသူပြောတာလေးရအောက်ခြေပိုင်းကိုပြန်ကြည့်ဖို့ပြောတော့တာပါเนาะအဲ့တော့ဟိုကျွန်တော်အနေနဲ့ကတော့ comment ပေးချင်တာတော့ကွယ်လက်ရှိဒေါ်အောင်ဆန်းစုကြည်အနေနဲ့ဒီခုနီတွေကိုပြန်ပြီးတော့လက်တွဲခေါ်ယူတယ်ဆိုတာကတော့တနည်းအားဖြင့်တော့ကောင်းပါလေသို့ပေမဲ့ဒီခုနီတွေနဲ့ပတ်သက်ပြီးတော့ဟိုကျွန်တော်တို့ဥပဒေချမှတ်တဲ့အခါမှာပြက်ပြက်သားသားနဲ့ဒီခုနီတွေကိုကိုစီးတဲ့တီးတဲ့ကြကင်တွေတက်ဖို့တော့လိုတာပေါ့နော်ပြောပြသွားသွားလုံတော့စီးပွားရေးတမားဆိုတာကွယ်ဟိုထောင်မြေတော့ရာဆုံးကြမှာလीသူတို့လိုချင်တဲ့ဟာကိုသူတို့လှုပ်ချသွားမှာလဲလက်ရှိအနေထားမှာတော့လက်ရှိအစိုးရကိုကျွန်တော်တို့က6လတနည်းနှစ်နှစ်3နှစ်လောက်အချိန်မပေးဘဲနဲ့တော့ကျွန်တော်တို့သူတို့ကိုကျွန်တော်တို့ကဟိုအစ်စ်တွေလည်းပြောလို့မရဘူးဗျလောစရာလက်ရှိဖြစ်လာတဲ့စစ်ပေါင်းဟာအနာဆွေးရဗျာရှားမြင်လာတဲ့အခါကျတော့ဒီအနာဆွေးယူလုပ်နေရတဲ့အချိန်မျိုးမှာလက်ရှိ government မှာအားနည်းကြလေရှိနေမှာအတားကြက်မဲ့ရှိမှာဒါတို့တော့နားလေပေးရမှာပေါ့နော
်ဟုတ်ကဲ့ကျွန်တော်တစ်ဆက်သေးပါကျွန်တော်ဝန်တွင်ကကိုချစ်မြိုင်ကိုချစ်မြိုင်ကိုပါတခါလေးဆွေးနွေးစီခြင်းပါလေအခု
ဟုတ်ကဲ့ဆရာကျွန်တော်တို့အမြင်ပြောရရင်တော့ဆရာရေကျွန်တော်တို့နှစ်ပေါင်းစိတ်သုံးတယ်လောက်ခရိုနီနဲ့အာနာရှင်တွေကကျွန်တော်တို့ခရိုနီနဲ့အာနာရှင်တို့ကျွန်တော်ပူးပေါင်းပြီးတော့မြင်နေခွဲခွဲမနေကျွန်တော်ဘူးအဲ့ကျတော့ကျွန်တော်တို့ကိုဂျိုးသမားတွေဟိုကျွန်တော်တို့မြန်မာအင်မတန်ပြန်စားတာပို့တဲ့နိုင်ငံကိုအင်မတန်ဆင်းရဲတဲ့နိုင်ငံပြောင်းလုပ်ခဲ့တယ်ဒါလည်းပုံမြင်လည်းမဟုတ်ဘူးတဏှာကြီးလည်းမဟုတ်တကယ်ဖြစ်ရဲ့နှစ်ပေါင်းစိတ်သုံးတယ်လောက်ချင်းလို့ချစ်လေပါတယ်အဲ့တော့ဆရာရေသူတို့ကျွန်တော်တို့ဒီမိုကရေစီကျွန်တော်တို့ဟိုအစိုးရကိုဟိုသူတို့နောက်ကိုဆုတ်ခွာသွားတယ်ဒီမိုကရေစီကိုပြည်သူလူထုကိုအနာအနှင်းနဲ့သဘောမျိုးနဲ့ကျွန်တော်တို့ရေကောက်ပွဲတည်းနဲ့တော့တရားမျှတအောင်လုပ်ဆုတ်နောက်ဆုတ်သွားတယ်ဒါမှမဟုတ်ကျွန်တော်တို့ဟိုပေါ်ဟို2008ဖွဲ့စည်းပုံအခြေခံဥပဒေအရလည်းသူတို့အတွက်အများကြီးကာပါယူထားတယ်ဘာလို့လဲဆိုတော့သူတို့ကိုနောက်ကျောင်းပြန်ဆက်ရမှုမရှိသေးပါညာနဲ့ရေးသွားတယ်ဟိုဒါကျွန်တော်တို့ဒီမိုကရေစီအပြည့်အဝမရသေးဘူးလို့ယုံကြည်တယ်လေဒါကြောင့်မလို့ကျွန်တော်အာဏာရှင်နဲ့ဒီခရိုနီတွေနဲ့ပတ်သက်ပြီးတော့ကျွန်တော်တို့စီးပွားရေးရာပါဝင်ပူးပေါင်းတာတွေကကျွန်တော်စော်လွန်သေးတယ်လို့ကျွန်တော်ထင်တယ်ခင်ဗျအ
ကိုတီဟာတို့ပဲပြန်ပြီးတော့လှည့်ပေးကြပါလေကိုတီဟာကြားပါလားခင်ဗျကြ
ားပါတယ်
ဟုတ်ကဲ့ကိုတီဟာခုနကသရရှင်တွေဆွေးနွေးသွားကြတဲ့ထက်မှာခရိုနီနဲ့ပတ်သက်လို့သူတို့ရဲ့ခံစားချက်တွေပါပါတယ်ကိုတီဟာဒီပေါ်မှာဗာများတုံ့ပြန်ဆွေးနွေးလို့ပါလေ
ကျွန်တော်ကဒီအများကျွန်တော်တို့ဒီပြည်သူလူထုရဲ့ခံစားချက်ကိုနားလည်ပါတယ်သူတို့ကဟိုအများကြီးခံစားခဲ့ရတယ်မျက်စိရှိမှလည်းဟလာကျွန်တော်တို့တိုင်းပြည်မှာခံစားတာတွေကျုံသွားတယ်ဒီလူတွေကပြည်ပြည်ကချမ်းသာသွားတယ်ကျွန်တော်တို့နေပြည်တော်ကြီးထူထောင်လိုက်တယ်ဟလာဟိုမတန်တဆအဆောက်အဦတွေကိုတခါတည်းဟိုနိုင်ငံတော်ဘတ်ဂျက်တွေချပေးပြီးတော့ဒီလူတွေကမြေမကောင်းအောင်ချမ်းသာသွားတယ်ကျွန်တော်တို့မျက်စိရှိနေတယ်တိုင်းပြည်ကဆင်းရဲတယ်လို့ဟလာဒီလူတွေချမ်းသာသွားတယ်ကျွန်တော်တို့အားလုံးမြင်တဲ့အတွက်ကျွန်တော်ပြည်သူလူထုကဒီလိုပဲခံစားပါတယ်ဒီခံစားချက်ကမမှားပါဘူးဒါပေမဲ့ကျွန်တော်ကဒီကြောင့်လည်းပြည်ပြောသွားတဲ့ချက်တွေမှာကျွန်တော်လေလေးတဲ့နဲ့ပြန်ပြီးတော့ interpretation လုပ်ချင်တာတော့သူက
ဟိုဒီခရိုနီတွေအခွင့်အရေးပြန်ပေးမယ်လို့ပြောတာမဟုတ်ဘူးအားလုံးနဲ့အတူတူပဲလုပ်ရမယ်ဟိုအခွင့်အရေးအထူးပေးမယ်လို့ပြောတာမဟုတ်ဘူးဒီစီးပွားရေးသမားတွေအားလုံးလုပ်တယ်လို့ပဲလုပ်ရမယ်သူတို့ကသူတို့အပြစ်ရှိတဲ့လူတွေလိုမျိုးမဟုတ်ပဲနဲ့အားလုံးလိုပဲတညီတဲ့လုပ်ရမယ်လို့ပြောတယ်ဆိုတော့နောက်တစ်ခုကလည်းကျွန်တော်နားလည်တာကဘာလဲဆိုတော့ခရိုနီတွေကပြီးခဲ့တဲ့အခုကလက်ထက်တော့မတရားအရယူထားတဲ့လုပ်ငန်းတွေလုပ်ပိုင်ခွင့်တွေရှိတယ်ဆိုလို့ရှိရင်အခုကျွန်တော်တို့ရှိနေတဲ့ဒီမိုရီစီဒီအရက်သားဆိုးဝါးရှိနေတဲ့အချိန်မှာရှိတဲ့ကျွန်တော်စီးပွားရေး policy တွေဥပဒေတွေနဲ့ပြန်တိုက်ပြီးတော့မဟုတ်မတရားယူထားတာတွေလက်ရှိကြံနေသေးတယ်အကျိုးတွေဆက်ပြီးခံစားနေသေးတယ်ဆိုကျွန်တော်သိရမယ်။ဒေါ်ဆန်းစုကြည်ကတော့အကောင်အဝေးပေးမှာမဟုတ်ခွင့်လွှတ်မှာမဟုတ်ဘူး။
ဟုတ်ကဲ့ကုအောင်သူငင်းကိုကျွန်တော်မေးချင်ပါတယ်ခင်ဗျာခုနကပြောထားတဲ့အထည်တွေမှာပါပါတယ်အာခရိုနီတွေကိုခေါ်ဖိတ်ခေါ်လာရင်တော့မှသူတို့ကိုဘယ်လောက်ထိထိန်းចောင်းနိုင်မလဲဆိုတဲ့ကိစ္စပါဒေါ်ဆန်းစုကြည်ရဲ့မိကုန်းထဲမှာတော့တရားဥပဒေစိုးမိုးရေးကိစ္စနဲ့ပတ်သက်လို့တော်လေးထည့်သွင်းပြောထားတာတွေ့ရပါတယ်အဓိကစီးပွားဖွံ့ဖြိုးမှုအတွက်အရေးပါတယ်ဆိုတော့အဲ့တော့တကယ်တမ်းတရားဥပဒေစိုးမိုးမှုနဲ့ဒီအရင်တော့ကနာမည်ပြက်ခဲ့တဲ့စီးပွားရေးလုပ်ငန်းရှင်တွေကိုစီးပွားရေး policy ကောင်းကောင်းနဲ့ထိန်းចောင်းသွားနိုင်မယ်လို့ကယူဆရမယ်အခြေအနေရှိပါလားဥကောင်သူချင်းအမြင်သိချင်ပါတယ
်အခုပြီးခဲ့တဲ့ဟိုကာလတွေမှာပေါ့နော်ဆိုတော့ဒီခရိုနီလို့ခေါ်တဲ့လူတန်းစားတစုကအကျိုးရှိသွားတာတော့အမှန်ပဲသူတို့ကိုပြန်ပြီးတော့လည်းကျွန်တော်တို့ဟိုလက်တွဲလုပ်ရမယ်ဆိုတာလည်းလက်ခံပါတယ်ဆိုတော့ဒါပေမဲ့တပိုင်းမှာဘာတွေလိုတယ်လဲဆိုတဲ့အခါကျတော့အဲ့တော့ကျွန်တော်တို့တစ်ချိန်ကနစ်နာခဲ့တဲ့လူတွေအတွက်ကယ်ဆင်းရဲမှုပပျောက်ရေးအတွက်အစီအစဉ်တွေကဘာလဲပေါ့ဆိုတော့နောက်တစ်ခါအခုကျွန်တော်တို့အမေရိကန်နိုင်ငံမှာအစလို့ပေါ့နော်ဆိုတော့အသေးစားစီးပွားရေးလုပ်ငန်းတွေကိုဦးစားပေးပါတယ်နောက်တစ်ခါစင်ကာပူကဆက်လို့ကျွန်တော်တို့နိုင်ငံတော်တော်များများမှာအတိုင်းပြည်တစ်ခုစီးပွားရေးတက်လာဖို့ဆိုရင်အသေးစားလုပ်ငန်းတွေကိုကျွန်တော်တို့ထူထောင်ပေးမှပဲကျွန်တော်တို့ကစီးပွားရေးတက်မှာပါအဲ့တော့ဒီခရိုနီတွေကိုအားကိုးလို့စီးပွားရေးတက်မယ်လို့ကျွန်တော်လုံးဝမယုံကြည်ပါဘူးအဲ့တော့ဒေါ်အောင်ဆန်းစုကြည်ရဲ့မူဝါဒပိုင်းမှာတစ်ဖက်ကလိုတာကတော့ကျွန်တော်အမြင်ကခုနပြောတဲ့ဒီအသေးစားလုပ်ငန်းတွေကိုဘယ်လိုဦးစားပေးပြီးတော့ထူထောင်မလဲဆိုတဲ့ကိစ္စကြာမှာလေနောက်တစ်ခုကဆေးရုံဘွဲတင်မှုရှော့ချရေးဘယ်လိုလုပ်မလဲဆိုတဲ့ကိစ္စတွေကြံတယ်လို့ကျွန်တော်ဝေဖန်နေပါတယ်
ဒီပေါ်မှာကုတိယရောဗာများတုတ်ပြန်ဆွေးနွေးလို့ပါလေခင
်ဗျသဒ္ဒနာကပါလေဆိုတော့ကျွန်တော်တို့အဲ့ဒီနေ့အချင်းချင်းမှာဒီဒီအားလုံးပြောင်းလဲထားတဲ့ဒီစီးပွားရေးနဲ့ပတ်သက်တဲ့ဒီနည်းနည်းအသေးစိတ်တဲ့အမှုစိတ်တဲ့မူတွေကျွန်တော်တို့ဒေါက်ဆန်းစုကြည်ရောဟလာဟိုကျွန်တော်တို့ဒီစီမံဘဏ္ဍာဝန်ကြီးဦးကျော်ဝစီရောဟိုဒီစီးပွားရေးသမားတွေပြည်သူလူထုကရုပ်ပြမကြားရတဲ့အတွက်မကြားရတဲ့တပိုင်းပေါ့နော်အားပြတ်စရာဒီ policy အမှုစိတ်တဲ့နည်း policy တခုမကြားရတာရောအချိန်ထဲမှာခရိုနီတွေကိုလည်းပွဲထဲမှာမြင်လိုက်ရအောင်။အဲ့ဒီတစ်ချက်ကကျွန်တော်တို့ဒီအားလုံးကိုလည်းနည်းနည်းဆွေးနွေးချိန်ကန်သွားစေတာပါ။အမှန်တော့ဟိုဟိုဟာဟိုပြရချင်းပြောသလိုပါပဲ။ကျွန်တော်တို့ဒီတကယ့်ကိုဒီလူလူလည်းနားလည်နိုင်တဲ့ဟလာကျွန်တော်တို့ဒီစီးပွားရေးတကယ့်ကိုဟိုအခုမှတပ်ပစ္စည်းစီးပွားရေးသမားတွေပြင်ဆင်နေတဲ့ဒီလူငယ်စီးပွားရေးသမားတွေရောအားလုံးဝင်ပါနိုင်တဲ့စီးပွားရေးအားလုံးပေါ်တော့ကျွန်တော်တို့ဒီစီးပွားရေးကိုဥမောလာနိုင်အောင်လုပ်နိုင်တဲ့စီးပွားရေးအဖြစ်မှန်တရက်ကိုချမှတ်နိုင်မှသာလေ။အဲ့ဒီအမျိုးထုတ်ပြန်နိုင်မှသာလေ။အားလုံးကကျွန်တော်တို့လုံခြုံမှုရှိရှိနဲ့ကျွန်တော်တို့ဒီဒီပူးပေါင်းပါဝင်နိုင်ပါပ
ါဟုတ်ကဲ့ပါခင်ဗျာကျွန်တော်တို့ဒီဒက်လီလက်အစီအစဉ်အချိန်လဲဆီသွားလို့ပါအဓိကပေါဝင်ဆွေးနွေးပြီးခဲ့တဲ့နိုင်ငံတကာမဟာဗျူဟာလေးလာရေးအဖွဲ့ကဥအောင်သူငိမ့်နောက် NHK ကကုတီဟာကျေးဇူးအများကြီးတင်ပါတယ်ပေါဝင်ဆွေးနွေးမြင်းမြန်ကြတဲ့တော်ရရှင်တွေကိုဒီနားဆင်ကြတဲ့ပရိသတ်တွေကိုအားလုံးကိုကျေးဇူးအများကြီးတင်ပါတယ်ခင်ဗျာကျွန်တော်ဒက်လီလက်အစီအစဉ်ဒီမှာကျန်းနာခွင့်ပြီးတော့ကိုသားညွန့်ဦးဆွေးနွေးတင်ဆက်တဲ့အင်္ဂါညဗီယိုအတိုင်းလေးလိုင်းအစီအစဉ်ကိုနားဆင်ကြရတာပဲဖြစ်ပါတယ်။ VOA American တန်ကအစီအစဉ်တွေဆက်ပြီးတင်ဆက်နေတာပ
ါ။ American ဆိုးရရဲ့သဘောထားအမြင်အဖို့ကိုတင်ပြပါတော့မယ်ခင်ဗျာ
။အာရှပစိဖိတ်ဒေသကိုဟန်ချက်ညီအောင်ပြန်လည်ထိန်းချီခြင်းဟာ American ရဲ့အလွန်အရေးကြီးတဲ့တန်တိတ်တန်တစ်ခုဖြစ်ပြီးဒေသရင်းဖွံ့ဖြိုးကြွယ်ဝရေးနဲ့ American စစ်ရေးစွမ်းရည်ပိုးပြီးထက်မြက်လာစေရေးတို့ကိုအဓိကအာရုံစိုက်ထားကြောင်း American ကာကွယ်ရေးဝန်ကြီး S. Carter ကကယ်လီဖိုးနီးယားပြည်နယ်ဆန်ဒီယေဂိုမြို့မှာစက်တင်ဘာလ29ရက်နေ့ကပြောခဲ့ပါတယ်။အာရှပစိဖိတ်ဒေသဟာ American ရဲ့အနာဂတ်အတွက်လက်ငင်းအကျိုးအဖြစ်ထွန်းဆုံးတစ်ခုတည်းသောဒေသတစ်ခုဖြစ်ကြောင်းလည်းသူကပြောပါတယ်။ဒေတာရင်းမှာမဟာမိတ်နိုင်ငံတွေကိုမြောက်ကိုရီးယားနဲ့နျူကလ িয়ার စစ်လက်နက်နဲ့ချင်းချောက်မှုအပါအဝင်တင်းမာမှုမြင့်မားလာနေတဲ့လုံခြုံရေးဆိုင်ရာစိန်ခေါ်မှုတွေကိုဝန်ကြီးကာတာကမိမောင်းထုတ်ပြောသွားပါတယ်။ဒါ့အပြင်တခြားစိန်ခေါ်မှုတွေကတော့ဒေတာရင်းအနာဂတ်ဖွံ့ဖြိုးမှုကိုထိခိုက်စေနိုင်တဲ့ရေပြင်ပိုင်နက်ဆိုင်ရာစိုးရိမ်မှုတွေနဲ့အတူအကြမ်းဖက်ဝါဒနဲ့နိုင်ငံတစ်ခုနဲ့တစ်ခုကြားမကူးလူအောင်ကာကွယ်တားဆီးထားဖို့မလွယ်ကူလှတဲ့ချင်းချောက်မှုတွေလည်းပါဝင်ပါတယ်။အမေရိကန်စစ်တပ်အနေနဲ့ရုရှားရဲ့ကျူးကျော်ရန်စမှုနဲ့အနိုင်ထက်ပြုမှုတရုတ်နိုင်ငံရဲ့ရန်လိုတဲ့အပြုအမူမြောက်ကိုရီးယားရဲ့ဒုံးကျည်နဲ့နျူကလ িয়ার လက်နက်စမ်းသပ်ရန်စမှုတွေပင်လယ်ခွေ့ဒေသမှာအီရန်ရဲ့ကျူးကျော်ရန်စမှုနဲ့ဆိုးဝါးလာတဲ့လွှမ်းမိုးချုပ်ကိုင်မှုတခါအီရန်နဲ့မြေထဲပင်လယ်အရှေ့ပိုင်းဒေသတွေမှာအစ္စလာမစ်စစ်သွေးကြွတွေကိုအမြင့်ဖြတ်ချေမှုန်းရေးစတဲ့အဓိကစိန်ခေါ်မှုကြီး၅ခုကိုရင်ဆိုင်နေရတယ်လို့သူကပြောပါတယ် အာရှပစိဖိတ်ဒေသကိုချိန်ခွင်ရှားပြန်လည်ထိညှိရမှာအပိုင်း၃ပိုင်းရှိတဲ့အကြောင်းဝန်ကြီးကာတာကရှင်းလင်းပြောကြားခဲ့ပါတယ်။ပထမတစ်ပိုင်းအနေနဲ့လွန်ခဲ့တဲ့၅နှစ်ကဒေသတွင်းမှာအမေရိကန်တပ်ဖွဲ့တွေကိုနေရာချထားခြင်းအပြင်အမေရိကန်ကာကွယ်ရေးဝန်ကြီးဌာနကစစ်ရေးတုံ့ပြန်ခဲ့ပါတယ်။ဒုတိယပိုင်းဖြစ်တဲ့အမေရိကန်ရဲ့တပ်ဖွဲ့တွေစစ်ရေးစွန့်ရီထမြက်အောင်တုံ့ပြန်ဆောင်ရွက်ခြင်းကိုတော့ပြီးခဲ့တဲ့နှစ်ကစတင်ခဲ့ပါတယ်။တတိယပိုင်းကတော့ပထမပိုင်းနဲ့ဒုတိယပိုင်းကစီမံချက်တွေကိုခိုင်မာအောင်ဆောင်ရွက်ခြင်းပဲဖြစ်တယ်လို့ဝန်ကြီးကာတာကပြောပါတယ်။အမေရိကန်ပြည်ထောင်စုအနေနဲ့အမေရိကန်ရဲ့စစ်ရေးဩဇာတက်ရောက်တဲ့နယ်စွန်အထိစွန့်ရည်ပြေဝါအောင်ယင်းနှီးမြှုပ်နှံမှုနဲ့အစ်စ်မြင့်ဤပညာတွေကိုတိုးတက်အောင်ဆက်လက်ဆောင်ရွက်သွားမှာဖြစ်ပြီးဒီနည်းအားဖြင့်ဒေသတွင်းမှာအင်အားတောင့်တင်းဆုံတဲ့စစ်တပ်အနေနဲ့လုံခြုံရေးဆိုင်ရာကိုယ်စိတ်ချရွေးချယ်မှုတွေကိုဆက်ပြီးထိန်းထားနိုင်မှာဖြစ်တဲ့အကြောင်းပြောပါတယ်။အမေရိကန်စစ်တပ်နဲ့ဒေသရင်းမဟာမိတ်နိုင်ငံအများပြားနဲ့ဆက်ဆံရေးအကောင်းခိုင်မာလာကြောင်းကိုလည်းဝန်ကြီးကာတာကအလေးထားပြောကြားခဲ့ပါတယ်။အမေရိကန်ရဲ့ဒေသရင်းဆိုင်ရာမိတ်ဆွေနိုင်ငံတွေအရေးအတွက်တိုးလာနေပြီးဆက်ဆံရေးအကောင်းခိုင်မာနေကြောင်းလည်းသူကပြောပါတယ်။အာရှပစိဖိတ်ဒေသရဲ့ကြီးမားတဲ့အခွင့်အလမ်းတွေကိုလမ်းဖွင့်ပေးရမှာလိုအပ်နေတာတွေကိုရအောင်စူးစမ်းပေးနေတာဖြစ်ပြီးအခုလိုချိန်ခွင်ရှာပြန်လည်ထိန်းညှိပေးတာဟာဒေတာရဲ့အနာဂတ်အတွက်ဖြစ်တဲ့အကြောင်းဝင်းကြီးကတာကနှီးကုန်းချုပ်မှာပြောသွားခဲ့ပါတယ်ရှင
်အမေရိကန်စိုးရိမ်သဘောထားအမြင်အဖို့ကိုတင်ပြလို့ပြပါပြီ
ခုတင်ဆက်ခဲ့တာကတော့အမေရိကန်အစိုးရရဲ့သဘောထားအမြင်တွေသာဖြစ်ပြီး VO ရဲ့အပေါ်မှုကြောင့်သိစေအပ်ပါတယ်ခင်ဗျာ။ပိုတူနေညနေဘက်6နာရီခွဲ VO အစီအစဉ်တွေကိုလိုင်းနိုမီတာ16.25ဒိုကနေထုတ်လွှင့်သွားမှာပါ။ခုတော့သတင်းချင်းညို့ကိုကိုဇော်ဝင်းလှန်ကပြောပြပေးပါအောင်ခင်ဗျာ။
အီရန်နဲ့ဆီးရီးယားနိုင်ငံအတွင်းမှာရှိတဲ့ IS အစ္စလာမစ်စစ်သွေးကြွတွေရဲ့အမကန်နယ်မြေနှစ်ခုကိုထိုးစစ်ဆင်မှုတွေဟာတစ်ချိန်တည်းမှာဖြစ်လိမ့်မယ်လို့မျှော်လင့်ကြောင်းအမေရိကန်ကာကွယ်ရေးဝန်ကြီးအက်ရှ်ကာတာကပြောပါတယ် IS အဖွဲ့ကိုတိုက်ခိုက်နေတဲ့အမေရိကန်ဦးဆောင်တဲ့ညွန်ပေါင်းအဖွဲ့ဝင်73နိုင်ငံနဲ့တွေ့ဆုံပြီးဝန်ကြီးကာတာကပြင်သစ်နိုင်ငံပဲရစ်မြို့မှာအဲ့လိုပြောကြားလိုက်တာဖြစ်ပါတယ်မဲခေါင်မြဝနိုင်ငံတွေမှာစီးပွားရေးဖွံ့ဖြိုးတိုးတက်မှုအတွက်အခွင့်အလမ်းကောင်းတွေရှိနေပေမဲ့စင်ခုံမှုတွေရှိနေဆဲဖြစ်တယ်လို့မြန်မာသမ္မတဦးထင်ကျော်ကဗီယက်နမ်နိုင်ငံဟနွိုင်းမြို့တော်မှာကျင်းပနေတဲ့ကမ္ဘာစီးပွားရေးညီလာခံမဲခေါင်ဒေသစီးပွားပွဲမှာပြောကြားတဲ့မင်းကွန်းတွင်ထည့်သွင်းပြောကြားခဲ့ပါတယ်။မဲခေါင်မြဝနိုင်ငံတွေမှာအခြေခံအဆောက်အုံလူသားအရင်းအမြစ်ဖွံ့ဖြိုးတိုးတက်မှုကုန်ထုတ်လုပ်မှုတိုးမြင့်မှုနဲ့စီးပွားရေးရှင်ပြိုင်စွမ်းတိုးမြင့်မှုကဏ္ဍတွေမှာအဆင့်မြင့်တင်ဆောင်ရွက်ဖို့လိုနေသေးတယ်လို့သမရဦးထင်ကျော်ကပြောပါတယ်အခုလိုဆွေးနွေးပွဲမျိုးကနေဒေတာရင်းပူးပေါင်းဆောင်ရွက်မှုနဲ့ချိတ်ဆက်ဆောင်ရွက်မှုတိုးမြင့်ရေးအတွက်နည်းလမ်းများရှာဖွေနိုင်လိမ့်မယ်လို့ယုံကြည်တဲ့အကြောင်းလဲသမရဦးထင်ကျော်ကပြောကြားခဲ့ပါတယ်သမရဦးထင်ကျော်ဟာဟနွိုင်းမြို့တော်မှာကျင်းပနေတဲ့ဒေတာရင်းထိပ်သီးဆွေးနွေးပွဲတွေတက်ရောက်ဖို့အင်္ဂါနေ့တည်းကအပြည်အနိုင်ငံမှာရောက်ရှိနေတာဖြစ်ပါတယ်မြန်မာနဲ့ထိုင်းနှစ်နိုင်ငံအစိုးရတွေရဲ့သဘောတူညီချက်အရထိုင်းနိုင်ငံမှာရှိနေတဲ့မြန်မာဒုက္ခသည်တချို့ပထမဆုံးအတုပ်အဖြစ်နဲ့အောက်တိုဘာလ25ရက်နေ့ကမြန်မာနိုင်ငံကိုစတင်ပြန်သွားကြပြီဖြစ်ပါတယ်ဒီဒုက္ခသည်တွေဟာသူတို့သဘောနဲ့သူတို့ပြန်နေကြတာဖြစ်ပါတယ်မနေ့ပြန်အောက်တိုဘာဒီခါမှာခင်ဗျာဒီကနေ့အောက်တိုဘာလ26ရက်နေ့မှာလဲနှုတ်ဘိုးဒုက္ခသည်စခန်းကနေဒါဇင်နဲ့ချီတဲ့ဒုက္ခသည်တွေနေရပြန်ဖို့ရှိနေပါတယ်မြန်မာနိုင်ငံဟာကမ္ဘာမှာအလူဒါနအရေးရောစုံနိုင်ငံတစ်ခုဖြစ်လန်ဒန်အခြေစိုက်ပရဟိတအဖွဲ့တစ်ခုဖြစ်တဲ့ CAF ကတတ်မှတ်လိုက်ပါတယ်။နိုင်ငံပေါင်း140ကိုလေ့လာစစ်တမ်းကောက်ယူခဲ့ပြီးတဲ့နောက် CAF အဖွဲ့ကြီးက2016ခုနှစ်အတွက်ထုတ်ပြန်တဲ့ကမ္ဘာပေးကမ်းလှူဒါန်မှုအညွန်ကိန်း World Giving Index မှာမြန်မာနိုင်ငံကိုနံပါတ်1အဖြစ်တတ်မှတ်ခဲ့တာဖြစ်ပါတယ်။မနစ်ကလည်းမြန်မာနိုင်ငံဟာနံပါတ်1အဖြစ်နဲ့ချိတ်ခဲ့တဲ့နိုင်ငံဖြစ်ပါတယ်။နံပါတ်2နေရာမှာတော့အမေရိကန်ပြည်ထောင်စုနံပါတ်3နေရာမှာဩစတြေးလျနိုင်ငံတို့ပါဝင်ပါတယ်။အီရတ်နိုင်ငံကဥဆောင်တဲ့စစ်စင်ရေးအတွင်းမုတ်စုမျိုးကိုတင်းတင်းကြပ်ကြပ်ဝန်းရံချိတ်ထားတဲ့ဝန်းရံထားချိန်မှာပဲ IS စစ်သွေးကြွတွေဟာစားနပ်ရိက္ခာတောက်ပံ့ရေးအတွက်ဖြစ်စည်းနိုင်ဖို့စီးရီးယားနိုင်ငံအတွင်းကထိ ंछ ုံနေမြေတွေကိုမီခိုလီလာနေရတယ်လို့သတင်းတွေမှာဖော်ပြထားပါတယ
်ကျေးဇူးပါခင်ဗျာနိုင်ငံတကာသတင်းအချင်းချင်းကိုကိုစော်ဝင်းလိုင်ပြောပြခဲ့တာပါဒီမနေ့အတွက်အစီအစဉ်ထုတ်လို့ရေးမှုကနန်းထွေးဖြစ်ပြီးအတန်နှွင့်အင်ဂျင်နီယာကတော့ Darrell Speck ဖြစ်ပါတယ်ဒီကနေ့မနေ့ VOA အစီအစဉ်တွေကိုမနေ့6နာရီ9နာရီအထိလိုင်းနိုမီတာ30 40 49 50တို့ကနေတင်ဆက်ခဲ့တာပါကျွန်တော်ရှင်များနဲ့တကွာမြန်မာပြည်သူပြည်သားအားလုံးအဆင်ပြေတဲ့နေ့တစ်နေ့ဖြစ်နိုင်ကြပါစေ VOA ကိုနားဆင်တဲ့အတွက်ကျေးဇူးပါကျွန်တော်ညံဝင်းအောင်ပါ
The This program has come to you from the Voice of America, Washington.